Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတို့လားရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစုဝေကောင်းတောင်းလိုက်ပါတယ် VOA American တန်က2018ခုနှစ်မေလ9ရက်ဗိုလ်ထုနေ့မနေ့ဖက်အတန်လွှင့်အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ဆံမိုးပြပါခင်ဗျာအခုမနေ့ဖက်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်မမအမေရိကန်သမ္မတကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ဖို့ဆုံးဖြတ်ပြီးတော့အီရန်ပေါ်ရေးယူတက်ခတ်မှုတွေကိုပြန်လည်ချမှတ်လိုက်ပါတယ်လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေကိုနိုဝင်ဘာ3ရက်မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာခဲ့ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့အကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြမယ်အထက်မှာဆိုရင်တော့နိုင်ငံတကာနဲ့အီရန်ကြားပြုလုပ်မဲ့ပြုလုပ်ထားတဲ့နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်ပြီ
း I am announcing today that the United States will withdraw from the Iran
သဘောတူညီချက်မှုကလည်းအမေရိကန်နှုတ်ထွက်တဲ့အကြောင်းသမ္မတထရန့်ပြောဆိုသွားတာပါအဖြစ်ဆုံးကိုသတင်းလောတင်ဆက်တဲ့အခါမှာနားဆင်ရပါမယ်အဲ့ဒါပြင်ဒီနေ့ကျင်းပမဲ့မလေးရှားနိုင်ငံကရွေးကောက်ပွဲမှာစူပူမှုတွေဖြစ်နိုင်တဲ့အတွက်မြန်မာနိုင်ငံသားတွေကြားမှာစိုးရိမ်မှုတွေရှိနေကြတဲ့အကြောင်းပိတ်မိနေတဲ့စစ်ဘေးရှောင်ကချင်တိုင်းရင်းသားတွေလွတ်မြောက်ရေးဆန္ဒဖော်ထုတ်သူတွေကိုမန်းသေးမြို့မှာဖမ်းဆီးတရားစွဲဆိုခံရတယ်ဆိုတဲ့သတင်းဥရောပမှာကျင်းပဖို့ရှိတဲ့ဗုဒ္ဓဘာသာလူငယ်များဖိုရမ်အကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာအင်္ဂါညတရက်လေးတိုင်းဆွေးနွေးခန်းကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။ဒါလေးမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်တဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မှုနဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
တဖက်သက်အလျှောက်ပေးထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဘယ်တော့မှမချုပ်ဆိုခဲ့တဲ့ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးတော့နိုင်ငံဆောင်သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်ပါတယ် JCPOA သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကရှော့ပေါ်ပေးခဲ့တဲ့အီရန်ပေါ်ပိတ်ဆို့တံခါးမှုအလုံးကိုလည်းအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်လိုက်ပါတယ်သမ္မတဘရက်အိုဘားမားလက်ထက်ကရှော့ပေါ်ပေးခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာတံခါးပိတ်ဆို့မှုအလုံးကိုပြန်လည်ချမှတ်ဖို့အတွက်သမ္မတထရမ့်ကသမ္မတအမိန့်စာမှာအင်္ဂါနေ့ကလက်မှတ်ထိုးခဲ့ပါတယ်အီရန်ကနျူကလ িয়ার လက်နက်မထုတ်ဘူးဆိုရင်ပိတ်ဆို့တံခါးမှုတွေကိုရှော့ပေါ်ပေးမယ်လို့အပြန်အလှန်သဘောတူခဲ့တဲ့သဘောတူညီချက်ကို2015ခုနှစ်တုန်းကအီရန်အမေရိကန်ဗြိတိန်ပြင်သစ်ရုရှားတရုတ် EU ဥရောပသမဂ္ဂနဲ့ဂျာမနီနိုင်ငံတို့သဘောတူလက်မှတ်ထိုးခဲ့ကြတာပါဒီစာချုပ်ကအီရန်မှာနျူကလ িয়ার ဘုံမထုတ်လုပ်နိုင်အောင်တားဆီးလို့မရဘူးဆိုတာရှင်းနေတဲ့အတွက်အမေရိကန်ပြည်ထောင်စုကစာချုပ်ကနေနှုတ်ထွက်တယ်လို့သမ္မတထရမ့်ကကြေညာခဲ့တာပါအီရန်သမ္မတဟာဆန်ရူဟာနီကတော့နိုင်ငံဆောင်သဘောတူညီချက်ထဲမှာဆက်လက်ရှိနေမယ်လို့တုံ့ပြန်ခဲ့ပါတယ်။အပြည့်အစုံကိုသတင်းဆောင်မတွေတင်ဆက်တဲ့အခါမှာနားဆင်ရပါမယ်ရှင်
။အခုလိုမျိုးအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ဖို့သမ္မတထရမ့်ကဆုံးဖြတ်ခဲ့တာဟာအမေရိကန်ရဲ့အဓိကနိုင်ငံရေးပါတီနှစ်ခုအကြားမှာအငင်းနိုင်ငံရေးဆိုင်ရာအငင်းခုံတွေပို့ပြီးတော့ဖြစ်လာအောင်လုပ်လိုက်တဲ့သဘောလည်းဖြစ်နေပါတယ်။အီရန်ကနျူကလ িয়ার သဘောတူညီချက်ကိုလွန်ခဲ့တဲ့နှစ်နှစ်ခွဲတုန်းကလုပ်ခဲ့တာပါ။အခုလိုအမေရိကန်ကနှုတ်ထွက်တဲ့လုပ်ရက်ဟာကမ္ဘာတန်တမန်လောကမှာအမေရိကန်ပြည်ထောင်စုအထူးကြံဖြစ်စေမဲ့ပထမခြေလှမ်းပဲလို့ဒီမိုကရက်ပါတီဘက်ကပြောပါတယ်။ Republican Party ဘက်ကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံချီးမွမ်းခဲ့ကြပါတယ်။အရင်သမ္မတဟောင်းဘရက်အိုဘားမားရဲ့ထင်ရှားတဲ့နိုင်ငံခြားရေးမူဝါဒတစ်ခုကိုအဆုံးသတ်လိုက်နိုင်တာကြောင့်လဲ Republican တွေဘက်ကသဘောကျနေကြတာပါ။အမေရိကန်အောက်လွှတ်တော်သဘာဝပတိပေါ်ရိုင်ယန်ကသမ္မတအိုဘားမားလက်ထက်ကအီရန်နဲ့သဘောတူညီချက်ဟာအာဏာချုပ်တွေတိတ်များတဲ့အကြောင်းဒီသဘောတူညီမှုရပြီးကြတဲ့ကအီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေကိုပို့ပြီးတော့ခိုင်မာအောင်လုပ်လိုက်ခဲ့တယ်လို့ဖြစ်စေခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအောက်လွှတ်တော်ဆိုင်ရာဒီမိုကရက်ပါတီခေါင်းဆောင်နန်စီပလိုစီကတော့အခုလိုမျိုးဆုံးဖြတ်ချက်ကိုအလောတကြီးချလိုက်တာဟာအီရန်နိုင်ငံကိုအထူးကြံမဖြစ်စေဘဲအမေရိကန်ကိုပဲအထူးကြံဖြစ်စေလိမ့်မယ်လို့ဆိုပါတယ်။နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကနေဒီတကယ်တမ်းတကယ်ဒီသဘောတူညီချက်ဟာတကယ်တမ်းမှာအလုပ်ဖြစ်နေတာဖြစ်ပြီးတော့ဒါကိုမျက်ကွယ်ပြုလိုက်တာဟာလက်တွေ့ချင်းတွေကိုမျက်ကွယ်ပြုတာဖြစ်ပြီးအချက်တဲတစ်ခုကိုသမ္မတထရမ့်ကဖန်တီးလိုက်တာပဲလို့လည်းဒီဒီမိုကရက်တစ်ဘက်ကပြောနေကြပါတယ်
မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার ဒုံးလက်နဲ့အစီအစဉ်တွေကိုထာဝရမဖြတ်သိမ်းသရွေမြောက်ကိုရီးယားပေါ်အရေးယူတန်းခတ်မှုတွေဆက်ထားရှိဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အင်္ဂါနေ့ကသဘောတူခဲ့ကြတယ်လို့အင်ဗျူရောကပြောကြားခဲ့ပါတယ်တရုတ်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ဒုတိယအကြိမ်မြောက်တွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြားအင်္ဂါနေ့မနေ့တုန်းကအမေရိကန်နဲ့တရုတ်သမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာပါသမ္မတထရမ့်နဲ့ကင်ဂျွန်အန်တို့မကြာခင်တွေ့ဆုံမဲ့အစီအစဉ်ကိုသူ့အနေနဲ့ထောက်ခံတယ်လို့သမ္မတရှီကပြောကြားခဲ့ပါတယ်မြောက်ကိုရီးယားအစိုးရဘက်ကလုံခြုံရေးစိုးရိမ်မှုတွေကိုအမေရိကန်ဘက်ကထက်တွက်မယ်လို့မျှော်လင့်ကြောင်းလဲတရုတ်သမ္မတကပြောကြားခဲ့တယ်လို့တရုတ်အစိုးရပိုင်းသတင်းတွေမှာထောက်ပြပါမယ်အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတော့လောလောဆယ်မြောက်ကိုရီးယားကိုသွားနေပြီးတော့ သူနဲ့ကင်ဂျွန်အွန်တွေ့ဆုံမဲ့နေ့ရက်အချိန်နေရာတွေကိုအမေရိကန်နဲ့မြောက်ကိုရီးယားကြားသဘောတူရွေးချယ်ပြီးပြီလို့သမ္မတထရမ့်ကအင်္ဂါနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ကင်ဂျွန်အန်နဲ့သမ္မတရှိတို့နှစ်ယောက်ကတော့တရုတ်နိုင်ငံအရှေ့မြောက်ပိုင်းကဒါလီယန်စိတ်ကမ်းမြို့မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။မလာတုန်းကလည်းသူတို့နှစ်ယောက်တရုတ်နိုင်ငံမှာပထမတစ်ခေါက်တွေ့ဆုံခဲ့ကြပါတယ်။သမ္မတရှိနဲ့သမ္မတထရမ့်တို့တယ်လီဖုန်းပေါ်ကနေဆွေးနွေးမှုအတွင်မှာဒီအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ယင်းနှီးမြှုပ်နှံမှုဆိုင်ရာမျှတတဲ့ဆက်ဆံရေးထားရှိဖို့တန်ဋိဌာန်ချထားတယ်ဆိုတာကိုသမ္မတထရမ့်ကထပ်ပြီးပြောကြားခဲ့တယ်လို့ဆိုပါတယ်။အမေရိကန်စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေအတွက်အကျိုးရှိစေမယ့်ဆက်ဆံရေးထားရှိဖို့ကတိပြုခဲ့တယ်လို့အင်မြူတော်ကပြောပါတယ်။
အမေရိကန်ပြည်တော်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ဆိုင်ရာညှိနှိုင်းဆွေးနွေးမှုတွေကိုနောက်တစ်ပတ်စောစောပိုင်းကျလို့ရှိရင်ဝါရှင်တန်ဒီစီမှာဆက်ပြီးတော့ပြုလုပ်သွားဖို့ရှိနေပါတယ်။လိလာတုံးသက်သူတွေရဲ့ပြောဆိုချက်တွေအရပထမအကြိမ်ညှိနှိုင်းမှုတွေလောက်ခဲ့တော့ကနိုင်ငံအကြားကွဲလွဲမှုတွေဟာတော်တော်ကြီးမားတယ်လို့ဆိုပါတယ်။ဒီကွဲလွဲမှုတွေကအခြေခံလဲကျတဲ့အပြင်သွင်းကုန်အခွန်တွန်းမြှင့်မှုတွေနဲ့ပတ်သက်ပြီးတော့ရှောင်လွှဲလို့မရနိုင်တဲ့ကိစ္စတွေလည်းဖြစ်တယ်လို့တုံးသက်သူတချို့ကမြင်ကြပါတယ်။လာမယ့်2020ခုနှစ်ကျလို့ရှိရင်တရုတ်နိုင်ငံဘက်ကအမေရိကန်နဲ့လုံးနေတဲ့ကုန်သွယ်ရေးဆိုင်ရာလုံငွေပြောင်းမှုတွေကနေပြီးတော့ဒေါ်လာဘီလီယံ200ရှော့ချပေးဖို့သမ္မတဒေါ်နယ်ထရမ့်အစိုးရကတရုတ်ဘက်ကိုတောင်းဆိုတဲ့အပြင်ခင်မီနည်းပညာဆိုင်ရာကိစ္စတွေမှာအစိုးရကထောက်ပံ့မှုတွေနဲ့အခွင့်အရေးကိုတိတိတတ်တာရှော့ချဖို့ကိုလည်းတောင်းဆိုနေတယ်လို့ဆိုပါတယ်။တရုတ်ဘက်ကလိုလားတာကတော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့မှာတရုတ်နိုင်ငံရဲ့ဈေးကွက်စီးပွားရေးဆိုင်ရာအခြေအနေတွေကိုအမေရိကန်ဘက်ကဆက်ပြီးတော့ဆန့်ကျင်မှုတွေလုပ်မနေဖို့တရုတ်နည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ZTE ရဲ့ကုန်ပစ္စည်းတွေအမေရိကန်ကိုမတင်သွင်းနိုင်အောင်တားမြစ်ထားတာကိုလည်းပြင်ဆင်ပေးဖို့နဲ့တရုတ်နည်းပညာနဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုအမေရိကန်မှာတင်းတင်းရောင်းချခွင့်တွေပြုဖို့ဆိုင်ရာကိစ္စတွေကိုခွင့်ပြုပေးဖို့နဲ့တခြားတောင်းဆိုချက်တွေလည်းတရုတ်ဘက်ကရှိနေပါတယ
်။ VOA American တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433ညာไทโรมีตา48 kHz 6153ญาเนดุติยานายเวมาไลแลมีตา190 kHz 1505รอกันนี่ทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไทโรมีตา20 25 32တို့ကနေဖမ်းယူနိုင်ပါတယ
်ဘုံဘုံဒီမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်လွတ်တော်သီးသီးမှာကိုစလဲလက်လက်နေတဲ့မဲဆန္ဒနယ်တွေအတွက်ကြွားဖြတ်ရွေးကောက်ပွဲတွေကိုနိုဝင်ဘာ3ရက်မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ပြည်သူ့လွတ်တော်မဲဆန္ဒနယ်4ခုအမျိုးသားလွတ်တော်မဲဆန္ဒနယ်တစ်ခုတိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်မဲဆန္ဒနယ်8ခုတို့ကစုစုပေါင်းလက်လက်ကိုစလဲ73နေရာအတွက်ကြွားဖြတ်ရွေးကောက်ပွဲတွေကိုကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ကြွားဖြတ်ရွေးကောက်ပွဲကိုတော့2018ခုနှစ်ဧပြီလ1ရက်နေ့ကကျင်းပခဲ့ပါတယ်။အခုကြားဖြတ်ရွေးကောက်ပွဲမှာဘယ်ပါတီတွေဝင်ရောက်ပြိုင်ဆိုင်မလဲဆိုတာကတော့မသိရသေးပါဘူးလွတ်တော်ပုံမှန်သက်တမ်းတရက်အတွင်းမှာဒီမဲဆန္ဒနယ်တစ်ခုခုမှာရွေးကောက်ပွဲရွှေ့ဆိုင်ထားရတာကြောင့်ဖြစ်စေလွတ်တော်ကိုယ်စားလှယ်တူဦးနှုတ်ထွက်သွားတာ၊ကွဲလွန်သွားတာ၊ဥပဒေနဲ့အညီလွတ်တော်ကိုယ်စားလှယ်အဖြစ်ကနေရက်စဲခံရတာဒါမှမဟုတ်တာဝန်ကနေရုပ်သိမ်းခံရတာတို့ကြောင့်လစ်လက်သွားတဲ့မဲဆန္ဒနယ်တွေအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲတွေကိုကျင်းပပါတယ်ဒီတစ်ခေါက်ကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်မြို့နယ်တွေထဲမှာစိတ်ကန်းတာမွေမြင်းချံမြကြီးနာရသေးတောင်စတဲ့မြို့နယ်တွေအပြင်နေပြည်တော်ပြည်ထောင်စုနယ်မြေမှာအပမန္တလေးတိုင်းဒေသကြီးတစ်ခုလုံးပါဝင်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေနေခဲ့ကြတဲ့ဒုက္ခသည်63ဟာကုလသမဂ္ဂ UNHCR နဲ့မြန်မာထိုင်းအစိုးရတို့ရဲ့အစီအစဉ်နဲ့မေလ9ရက်နေ့မှာနေရက်ကိုပြန်ခဲ့ကြတယ်လို့ကုလသမဂ္ဂဘက်ကပြောပါတယ်။ကရင်နဲ့ကရင်ဒီဒုက္ခသည်စခန်း5ခုကဒုက္ခသည်တွေဟာတနင်္လာနေ့မှာမြန်မာဘက်ကပြန်လည်လက်ခံစခန်းနှစ်ခုကနေပြန်လည်ဝင်ရောက်ခဲ့ကြတာပါဒုက္ခသည်တွေနေရရင်းကိုမိမိဆန္ဒလျောက်ပြန်နိုင်ဖို့ UNHCR ကတော့ဒုက္ခသည်စခန်းတိုင်းမှာဌာနေပြန်နိုင်ရေးအကျိုးဆောင်ဌာနတွေကိုဖွင့်လှစ်ထားပါတယ်အခုလိုဒုက္ခသည်တွေနေရရင်းပြန်နိုင်တာဟာတိုးတက်မှုတရားဖြစ်ပြီးတော့နေရရင်းမှာတည်ငြိမ်အေးချမ်းမှုရှိမယ်လို့ဒုက္ခသည်တွေကမျှော်လင့်ကြတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုလိုမြန်မာနိုင်ငံအရှိတောင်ဘက်ချမ်းကနေထိုင်းနိုင်ငံဘက်ခေလွန်ခဲ့သူတချို့ပြန်လာနိုင်ပြီဖြစ်ပေမဲ့အနောက်တောင်ဘက်ချမ်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခေလွန်သူရိုဟင်ဂျာတွေနေရပြန်နေရေးကတော့အခုချိန်ထိအဆင်မပြေသေးဘူးလို့လည်းပြောပါတယ်။အရင်မြန်မာအစိုးရလက်ထက်ကမြန်မာစစ်အစိုးရလက်ထက်ကဖိနှိပ်မှုတွေကြောင့်ထွက်ပြေးတင့်ရှောင်ခဲ့ကြရတဲ့တိုင်းနာဒုက္ခသည်တွေကိုထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း9ခုမှာထိုင်းစစ်အကခေလွန်ခွင့်ပေးခဲ့တာဖြစ်ပါတယ်။ဒီစခန်း9ခုမှာဒုက္ခသည်စုစုပေါင်း300,000ခေလွန်ခဲ့တာဖြစ်ပြီးတော့အဲ့ထက်ကကင်းဒီဒုက္ခသည်စခန်းတစ်ခုမှာတော့ဒုက္ခသည်ပေါင်း13,000ကျော်ရှိနေပါတယ်။
ရိုဟင်ဂျာမွတ်စလင်တွေအပေါ်လူသားမဆန်တဲ့ပြစ်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာပြစ်မှုတရားရုံး ICC ကိုအမြန်ဆုံးတင်ပြဖို့အတွက်အလို့ခွင့်ရေးအဖွဲ့၄ခုကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းလိုက်ကြပါတယ်။ Amnesty International, Human Rights Watch, Global Center for Responsibility to Protect နဲ့ Fortify Rights စတဲ့နိုင်ငံတကာလူ့ခွင့်ရေးဆောင်ရွက်နေတဲ့အဖွဲ့တွေကအင်္ဂါနေ့ကပူးပေါင်းတောင်းဆိုလိုက်ကြတာပါ။ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုမျက်မြင်သိရဖို့နဲ့ဒီပြဿနာကြီးကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့ဘယ်လိုပူးပေါင်းဖြေရှင်းမလဲဆိုတာဖြေရှာဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေတန်တမန်တွေဟာဒီပြီးခဲ့တဲ့သတင်းပတ်ကပဲမြန်မာနိုင်ငံကိုသွားခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက Cox's Bazar ရိုဟင်ဂျာဒုက္ခသည်စခန်းကိုလည်းလုံခြုံရေးကောင်စီတန်တမန်တွေသွားရောက်လေ့လာခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်ဖိနှိပ်နှိမ်ပန်းနှိပ်စက်တပ်ဖြတ်မတိုင်းကျင့်မှုတွေကျူးလွန်ခဲ့ရတဲ့ဆိုတဲ့ပြစ်မှုတွေအတွက်ICC ကိုတင်ပြသင့်တယ်လို့ Human Rights Watch ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Fortify Rights အဖွဲ့ကလည်းသူ့အဆိုရိုဟင်ဂျာတွေအပေါ်လူမျိုးတုံးတုတ်တင်ရှင်းလင်းနေတယ်ဆိုတဲ့အထောက်အထားတွေထွက်ပေါ်နေတဲ့အပေါ်မှာ ICC ကစုံစမ်းသင့်တယ်လို့ဆိုပါတယ
် Medical Professor Florida ပြည်နယ် University of South Florida Town Florida တက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတဦးတနက်နေ့အပြစ်ခံရလို့တည်ဆုံးခဲ့ပါတယ်မေလ6ရက်နေ့ထုတ် Tampa Bay Times သတင်းစာမှာတော့အမည်မသိမျိုးသားတဦးတနက်တရားကြောင့်ဆေးရုံမှာတည်ဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ VOA ကဆက်ပြီးတော့စုံစမ်းသိရှိချက်တွေအရတည်ဆုံးသူကျောင်းသားရဲ့နာမည်ကတန့်စော်ဦးဖြစ်ပြီးသူ့ရဲ့အင်္ဂလိပ်နာမည်ကတော့ Benjamin Lee ပါ။ Town Florida တက္ကသိုလ်ဝင်းရဲ့မြောက်ဖက်တိုက်ခန်းတစ်ခုမှာကိုတန့်စော်ဦးတနက်နေ့အပြစ်ခံရတာဖြစ်ပြီး Florida ဆေးရုံမှာအဲ့ဒီတနက်တရားနဲ့သူတည်ဆုံးခဲ့ရပါတယ်။ဘာကြောင့်အခုလိုမျိုးတနက်နဲ့အပြစ်ခံခဲ့ရသလဲ။ဘလို့တည်ဆုံးခဲ့ရသလဲဆိုတာနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဒေသခံရဲဌာနကို VOA ကဆက်သွယ်မိမဲ့တဲ့အခါမှာဒီအမှုဖြစ်စဉ်ကိုစုံစမ်းစစ်ဆေးနေစေဖြစ်တာကြောင့်အသေးစိတ်အချက်အလက်တွေကိုတော့လော့ဆယ်မပြောနိုင်သေးဘူးလို့ဆိုပါတယ်။အခင်းဖြစ်ပွားခဲ့တဲ့ Florida ပြည်နယ် Tampa ဒေသက Hillsboro အရက်က WFLA သတင်းဌာနမှာဖော်ပြထားတဲ့သတင်းအရဆိုရင်စနေနေ့ည 9:45 မိနစ်လောက်မှာအခင်းဖြစ်ပွားခဲ့တဲ့တိုက်ကနေပြီးတော့ Hillsboro ရဲဌာနကိုတယ်လီဖုန်းဆက်ပြီးတော့အကြောင်းကြားတဲ့အကြောင်းဒီမှုဟာအများပြည်သူတွေရဲ့လုံခြုံရေးကိုထိခိုက်စေမဲ့ချင်းချောက်မှုတစ်စုံတရာမရှိတာကြောင့်တည်ဆုံးမှုမှာတာဝန်ရှိတဲ့သူကိုရဲအဖွဲ့ကရှာဖွေတာမရှိဘူးလို့ဖော်ပြထားပါတယ်ဒီမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေအတွက်မျက်မြင်သက်သေတွေအားလုံးကရဲတပ်ဖွဲ့နဲ့အတူပူးပေါင်းဆောင်ရွက်ကြတယ်လို့လည်းဆိုပါတယ်Washington DC မြို့မှာရှိတဲ့မြန်မာတန်ယုံကလည်း Florida ဒေသခံရဲတပ်ဖွဲ့ရဲ့ဆက်သွယ်မှုအရတည်ဆုံးသူကိုတန့်စော်ဦးရဲ့မြန်မာနိုင်ငံကမိသားစုနဲ့ဆက်သွယ်လုပ်ပေးနေတယ်လို့ VOA ကိုပြောပါတယ် Florida ပြည်နယ်ကထက်တန်းကျောင်းတစ်ခုမှာပြုခဲ့တဲ့ Favorite Law တုန်းကလည်းကျောင်းဝင်းတွင်ဝင်ရောက်ပစ်ခတ်မှုရှိခဲ့လို့လူ18ဦးတည်ဆုံးခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ကုကျော်အောင်လင်းတို့ကြီးညာတောက်ခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မလေးရှားနိုင်ငံကမြန်မာပြည်စိုးရိမ်နေကြတဲ့အခြေအနေကိုမပြောခင်အီရန်နျူကလ িয়ার သဘောတူညီချက်အကြောင်းနဲ့စပါမယ်အီရန်နျူကလ িয়ার ထိန်းချုပ်ရေးအတွက်နိုင်ငံတကာနဲ့2015ခုနှစ်ကရရှိထားတဲ့သဘောတူညီချက်ထဲကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရန့်ကကြီးညာလိုက်ပါတယ်ဒီသဘောတူညီချက်ကအီရန်နျူကလ িয়ার ဘုံးလက်နဲ့ထုတ်လုပ်နေတာကိုတားဆီးနိုင်ခြင်းမရှိဘူးလို့သမ္မတထရန့်ကပြောပါတယ်အမေရိကန်အနေနဲ့အီရန်ပေါ်ပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေလည်းပြုလုပ်သွားမယ်လို့ပြောကြားသွားပါတယ်။အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်ပြီးတော့ရှိနေမယ်လို့တုံ့ပြန်ပါတယ်။အပြည့်စုံကိုမတ်ဆုမြတ်မွန်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့ American, Britain, ပြင်သစ် Russia, တရုတ်နိုင်ငံတို့အပြင်ဥရောပသမဂ္ဂ Germany တို့နဲ့ Russia နိုင်ငံတို့ကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার သဘောတူညီချက် JCPOA ကနေ American ပြည်ထောင်စုနှုတ်ထွက်မယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကကြေညာခဲ့ပါတယ်။ညီနိုင်ငံတွေကဟာခွက်တွေရှိခဲ့တဲ့ယိုယွင်းပျက်စီးနေတဲ့သဘောတူညီချက်လို့သမ္မတကဖော်ပြပြောဆိုခဲ့ပြီးတော့ဒီသဘောတူညီချက်ကိုအီရန်ကအပြည့်အဝလိုက်နာတယ်ဆိုရင်တော့အီရန်အစိုးရအနေနဲ့အချိန်တိုအတွင်းမှာနျူကလ িয়ার ထိတ်တိုက်ရင်ဆိုင်နိုင်တဲ့အခြေအနေဖြစ်အောင်လုပ်နိုင်စွမ်းရှိတာမို့အမေရိကန်ကနှုတ်ထွက်တယ်လို့အခုလိုကြေညာခဲ့ပါတယ
် I am announcing today that the United States will withdraw from the Iran nuclear deal.
အီရန်နျူကလ িয়ার သဘောတူညီချက်ကနေပြီးတော့အမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတာကိုကျွန်တော်ဒီနေ့ကြေညာပါရယ်နျူကလ িয়ার စီစဉ်နေကြောင့်ချမှတ်တဲ့အီရန်ဆိုအပေါ်အရေးယူတန်းခတ်မှုတွေကိုပြန်ပြီးချမှတ်မဲ့သမ္မတမိန့်စာကိုမကြာခင်မှာကျွန်တော်လက်မှတ်ထိုးပါမယ
်ခုလိုသမ္မတထရမ့်ကသဘောတူညီချက်ကနေနှုတ်ထွက်မယ်လို့ကြေညာခဲ့ပေမဲ့အီရန်နိုင်ငံကတော့သဘောတူညီချက်ထဲမှာဆက်လက်ပါဝင်နေမယ်လို့တုံ့ပြန်ခဲ့ပါရယ်သဘောတူညီချက်ထဲမှာဆက်ရှိနေတဲ့နိုင်ငံတွေနဲ့အီရန်ကညှိနှိုင်းဆောင်ရွက်သွားမယ်လို့အီရန်သမ္မတဟာဆန်ရိုဟာနီကအခုလိုကြေညာခဲ့ပါတယ်
။ Man be wizarat-e kharije dastur dadam ke
ဥရောပသမဂ္ဂနိုင်ငံတွေတရုတ်ရုရှားတို့နဲ့လာမယ့်သတင်းပတ်တွေအတွင်းညှိနှိုင်းဆွေးနွေးဖို့ နိုင်ငံသားရေးဌာနကိုကျွန်တော်ညွှန်ကြားထားပါတယ်။ JCPOA သဘောတူညီချက်အရနိုင်ငံတွေအလုံးပူးပေါင်းဆောင်ရွက်လို့အီရန်ကအပြည့်အဝအကျိုးများရနိုင်မယ်လို့ကောက်ထည့်ချနိုင်မယ်ဆိုရင်ဒီသဘောတူညီချက်ထက်မှာအီရန်ကဆက်ပြီးပါဝင်မှာဖြစ်ပါတယ်။တကယ်လို့ကျွန်တော်ရဲ့အကျိုးစီးပွားကိုအကာအကွယ်မပေးနိုင်ဘူးဆိုရင်တော့ဘယ်လိုဆုံးဖြတ်မယ်ဆိုတာကြီးညာပါမယ်။
2015ခုနှစ်ကအီရန်ရဲ့နျူကလ িয়ার သဘောတူညီမှုရရှိအောင်လုပ်နိုင်ခဲ့တာဟာအမေရိကန်သမ္မတဟောင်းဘရက်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒအောင်မြင်မှုတစ်ခုအဖြစ်နဲ့လေ့လာသူတွေကသုံးသပ်ထားကြတာပါအခုဒီသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်တာကကြီးမားတဲ့အမှားဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အီရန်ဘက်ကချိုးဖောက်မှုမရှိဘဲ JCPOA သဘောတူညီချက်ထဲကနှုတ်ထွက်ခဲ့တာဟာသဘောတူညီချက်အတွက်အန္တရာယ်များသလိုကြီးမားတဲ့အမှားဖြစ်တယ်လို့မစ္စတာအိုဘားမားကကြေညာချက်ထဲမှာရေးသားထားပါတယ်။ဒါရီမကအမေရိကန်ရဲ့အရင်းနှီးဆုံးမဟာမိတ်နိုင်ငံတွေကိုကြောခိုင်းလိုက်တာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုရဲ့ထိပ်တန်းတန်တမန်တွေ၊သိပ္ပံပညာရှင်တွေအချက်အလက်စုံစမ်းရမှကျွမ်းကျင်သူတွေညှိနှိုင်းရယူခဲ့တဲ့သဘောတူညီချက်ကိုမျက်ကွယ်ပြုလိုက်တာလည်းဖြစ်တယ်လို့သမ္မတဟောင်းဘရက်အိုဘားမားကကြေညာချက်ထဲမှာပြောကြားခဲ့ပါတယ်။ဒီသဘောတူညီမှုရရှိဖို့အမေရိကန်နဲ့အတူအားထုတ်ကြိုးပမ်းခဲ့ကြတဲ့ဗြိတိန်၊ပြင်သစ်၊ဂျာမနီနိုင်ငံတို့ကတော့အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်တဲ့အပေါ်မှာစိတ်မကောင်းဖြစ်ရတယ်လို့တုံ့ပြန်ပါတယ်။ဒီသဘောတူညီချက်အတိုင်းဆက်လက်ရပ်တည်သွားမယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေ၊ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်နဲ့ပြင်သစ်သမ္မတအမန်နီယယ်မက်ခရွန်တို့ကပူးတွဲကြေညာချက်ထုတ်ပြန်ကတိပြုခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းသမ္မတမက်ခရွန်နဲ့ဝန်ကြီးချုပ်မာကယ်တို့ဝါရှင်တန်ကိုလာပြီးတော့သမ္မတထရမ့်ကိုတွေ့ဆုံနားချခဲ့ကြပါသေးတယ်။သမ္မတထရမ့်နှုတ်ထွက်ဖို့ဆုံးဖြတ်ခဲ့ပေမဲ့ EU ဥရောပသမဂ္ဂကတော့အီရန်နျူကလ িয়ার သဘောတူညီချက်အတိုင်းတန်တိတ်ထန်ခိုင်မာစွာဆက်လက်ဆောင်ရွက်သွားမယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂါရီနီကလည်းအခုလိုပြောကြားခဲ့ပါတယ်
။ The nuclear deal with Iran is crucial for the security of the region.of Europe and of the entire world. As long as Iran continues to implement its nuclear related commitments,
Iran nuclear သဘောတူညီချက်ဟာဥရောပသမဂ္ဂကမ္ဘာလုံးရဲ့လုံခြုံရေးအတွက်အရေးကြီးတဲ့သဘောတူညီချက်ဖြစ်ပါတယ်။သဘောတူညီချက်ထဲမှာကတိပြုထားတဲ့အတိုင်းအခုလုပ်နေသလို Iran ကဆက်ပြီးလှုပ်ဆောင်သွားမယ်ဆိုရင်ဥရောပသမဂ္ဂကလည်းသဘောတူညီချက်ကိုအပြည့်အဝထိထိရရအကောင့်ထဲပေါ်နိုင်ဖို့အတွက်ဆက်လက်ဂရီပြုဆောင်ရွက်သွားမှာဖြစ်ပါတယ်
။သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးသူ့အနေနဲ့အင်မတန်စိုးရိမ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပြန်ခဲ့ပြီးတော့စာချုပ်ထဲမှာဆက်လက်ပါဝင်နေတဲ့နိုင်ငံတွေအနေနဲ့သဘောတူညီထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားဖို့အတွက်တိုက်တွန်းခဲ့ပါတယ်ရှင်
။မတ်ဆုမြတ်မုံပြောပြသွားတာဖြစ်ပါတယ်။သောရရှင်များခင်ဗျာမလေးရှားနိုင်ငံမှာဒီကနေ့မေလ9ရက်နေ့မှာပြုလုပ်မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လက်ရှိအစိုးရကရောအတိုက်ခံပါတီဘက်ကပါအကြီးအကျယ်မဲဆွယ်မှုတွေပြုလုပ်နေတဲ့အပြင်ရွေးကောက်ပွဲနေ့မှာရုံရင်းဆန့်ခတ်မှုတွေပြဿနာတွေဖြစ်လာနေတာကြောင့်မြန်မာပြည်အပြင်မထွက်ကြဖို့မလေးရှားမှာရှိတဲ့လူမှုရေးလှုပ်ဆောင်နေသူတွေကအသိပေးထားပါတယ်အကြောင်းစုံကိုမအေးမာကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
မလေးရှားနိုင်ငံကရွေးကောက်ပွဲမတိုင်မီပြီးခဲ့တဲ့လကစလို့မတည်ငြိမ်မှုတွေရှိနေတာပါမဲဆွယ်ပွဲလုပ်နေတဲ့အချိန်မှာပဲမလေးနိုင်ငံသားမှတ်ပုံတင်တွေကိုကိုင်ဆောင်ပြီးတခြားနိုင်ငံကလာကြတဲ့သူတွေဆိုပြီးကားပေါ်ကနေဆွဲချမှုတွေလည်းလုပ်ခဲ့တာပါဒီအတွက်မလေးရှားရွေးကောက်ပွဲဟာရုံးရင်ဆန့်ခတ်မှုတွေဖြစ်လာမလားဆိုပြီးမလေးရှားရောက်မြန်မာတွေကလည်းစိုးရိမ်ပူပန်မှုတွေရှိနေပါတယ်မလေးရှားနိုင်ငံမြန်မာတန်ရုံးကိုကိုးစားပြုပြီးဂျိုဟိုမြို့ထိပ်သီးစခန်းကမြန်မာတွေကိုအကူအညီပေးနေတဲ့စခန်းတာဝန်ခံကိုတီဟမမောင်ကတော့မေလ9ရက်နေ့မှာလုပ်မဲ့ရွေးကောက်ပွဲမှာမြန်မာတွေအပြင်မထွက်ကြဖို့အတွက်အခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ကတော့ကိုယ်နဲ့မဆိုင်တဲ့အတွက်ဒီရွေးကောက်ပွဲဒီမဲယုံပေါ့သူတို့မဲယုံတတ်မှတ်ထားတဲ့နေရာတွေနဲ့အနည်းတဝက်ချင်မှာကိုကမသွားရင်အကောင်းဆုံးပေါ့နောက်တစ်ခုကမနေ့ပြန်ကိုသူတို့အလုပ်ပိတ်ရတဲ့ခုအနေနဲ့တတ်မှတ်တော့ပေးထားတယ်တချို့ဆက်ယုံနေအလုပ်မပိတ်ရင်လည်းကိုယ်ဆက်ယုံမှာပဲကိုယ်ဆက်ယုံအလုပ်ကလေးတွေအေးစေးစေးလုပ်ပြီးတော့ဘယ်မှမသွားပဲနေစေချင်တာပေါ့နောက်တချို့အလုပ်ပိတ်ထားတဲ့ဆိုရင်လည်းအိမ်မှာကိုယ်ပိုင်ကိုချက်ပြုတ်သားတော့ပြီးတော့အိမ်မှာပဲအေးစေးနေစေချင်တယ်အပြင်ထွက်လို့သူတို့ရုံရင်းဆန့်ခတဲ့ကိုဝင်သွားလို့ရှိရင်ကိုပါရောပြီးပြဿနာတက်နိုင်တဲ့အနေဒါမျိုး
မလေးရှားနိုင်ငံသားတွေကလည်းသူတို့ရဲ့ရွေးကောက်ပွဲမှာဘင်္ဂလားဒေ့ရှ်မြန်မာအင်ဒိုနီးရှားနိုင်ငံသားတွေဝင်ရောက်ဆက်ဖက်တာမလုပ်ဖို့အပြင်မထွက်ကြဖို့အိမ်ထဲမှာပဲနေကြဖို့အခုလိုသတိပေးမှုလုပ်ခဲ့ပါတယ
်ဒီတော့ဘင်္ဂလားဒေ့မာအင်ဒိုနီးရှားဆမောဒင်္ဂါဘိုင်ဘိုင်ကလာယိုရန်မောတာမိုစကီမိုဒူဒိုအဲလိုဒကာဒါရမလေးရှားနေ
မလေးရှားနိုင်ငံမှာရွေးကောက်ပွဲဝင်ဖို့အတွက်အားပြိုင်နေကြတဲ့အင်အားစုနှစ်စုကနေပါတီအလံတွေအဝတ်စားအယောင်တွေကအစလိုက်မဝတ်ကြဖို့ကိုလည်းကိုတီးယားမောင်မောင်ကပြောသွားပါဗျာ
ကျွန်တော်တို့ဝတ်ထားတဲ့အဝတ်စားလေးတွေကိုလည်းဖြစ်နိုင်ပေါ့အဝါနဲ့အမီနဲ့မွေးစေချင်ပေါ့သူတို့ဒီမှာကရ 下瓦呢，下你走的都那不会去他那去的。然后我哦，这派的我阿贝的路帮人都呢，我你要我抓人，我当天聊天帮人就批发那年的他们来去的。就是说你问你把他阿贝的路去帮忙，我在我问嘞，我阿贝的路去帮我。到位之后，阿兰尼呢，我哦，帮忙没对哪么来问呢？阿兰尼我姑爷你家里帮忙我清查了没有了？
မလေးရှားနိုင်ငံကအစိုးရတာဝန်ရှိသူတွေကတော့ပြီးခဲ့တဲ့လတွေတုန်းကမြန်မာပြည်အတွင်းကရခိုင်ရင်းနဲ့ပတ်သက်လို့ဆန္ဒပြတာတွေဟောပြောတာမျိုးတွေလုပ်ခဲ့တာမျိုးလည်းရှိခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအဓိကရုံးနေဖြစ်တိုင်းမှာမလေးရှားရောက်မြန်မာတွေတိုက်ခိုက်ခံရမှုတွေကလည်းရှိခဲ့ပါတယ်။ဒီအတွက်မလေးရှားမှာရောက်ရှိနေကြတဲ့မြန်မာတွေအနေနဲ့မလေးရှားရွေးကောက်ပွဲကာလအတွင်းမှာအပြင်မထွက်ကြဖို့ကိုလည်းနှိုးဆော်နေကြတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကတော့ရွေးကောက်ပွဲနေ့မှာမြန်မာတွေအပြင်မထွက်ကြဖို့အတွက်တော့တရားဝင်သတိပေးမှုတွေမရှိခဲ့ပါဘူးရှင်
။မလေးရှားရောက်မြန်မာတွေအနေနဲ့ကင်းကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ။မအေးမှသတင်းပေးပို့ခဲ့တာပါ။သူရရှိမှာခင်ဗျာ။ကချင်ပြည်နယ်တွင်ပိတ်မိနေသူတွေလွတ်ပေးဖို့အတွက်တိုင်းရင်းသားဒေသကထိုးစစ်တွေရပ်ပေးဖို့မန္တလေးမြို့မှာဥဆောင်လှုပ်ရှားခဲ့သူတချို့ကိုရဲတပ်ဖွဲ့ကအင်အားသုံးပြီးတော့ဖမ်းဆီးခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတပ်မတော်များအဖွဲ့ချုပ်တာဝန်ခံကပြောပါတယ်။အခုလိုငြင်းငြင်းစွာဆန္ဒပြလှုပ်ရှားသူတွေပေါ်ဖမ်းဆီးမှုတွေကိုကန့်ကွက်ရှုံချကြောင်းနဲ့ပိတ်မိသူတွေလွတ်မြောက်ရေးအတွက်ဆက်လက်လှုပ်ရှားသွားမယ်လို့ကချင်လူငယ်တပိတ်ခေါင်းဆောင်တွေကလည်းပြောပါတယ်အသေးစိတ်ကိုမတ်စုမုံကစူးစီးတင်ပြထားပါတယ
်ဟုတ်ပါတယ်တောတောင်တွေနဲ့ပိတ်မိနေတဲ့ထောင်ချီတဲ့ပြည်သူတွေလွတ်ပေးရင်းနဲ့စစ်မီးမငိမ့်နိုင်သေးတဲ့တိုင်းရင်းဒေသတွေကိုတပ်မတော်ကထိုးစစ်ဆင်နေတာကိုရပ်တန့်ပေးဖို့မန္တလေးတိုင်းဈေးကြိုတော်အနီးမှာဆန္ဒပြခဲ့တဲ့လှုပ်ရှားမှုကိုဥဆောင်ခဲ့သူတဦးဖြစ်တဲ့ကိုအောင်မိုင်းဆန်းကိုစိုးမိုးအောင်ခေါ်ဒိန်းတောင်နဲ့ကြပြဆရာကလစ်တို့ကိုငိမ့်စုစီဥပဒေပုံမှန်19နဲ့မန္တလေးနယ်မြေကန်အမှတ်8ရဲစခန်းကအမှုဖွင့်ခဲ့ပြီးတဲ့နောက်မှာတော့ဒေလာ၈ရက်နေ့မှာသူတို့ကိုလူမြင်ကွင်းလက်ဖက်ရည်ဆိုင်မှာအင်အားသုံးပြီးဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဘာကသာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့အတွင်းရေးမှုအဖွဲ့ဝင်ကိုကောင်းထက်ကျော်ကအတည်ပြုပြောဆိုပါရယ်အခုလိုကချင်စစ်ဘေးဒုက္ခသည်တွေရဲ့အရေးငြိမ်းချမ်းစွာလှုပ်ရှားခဲ့ကြတဲ့ပြည်သူတွေအပေါ်အမှုဖွင့်အရေးယူတာဖမ်းဆီးချုပ်နှောင်တာတွေလုပ်တဲ့အပေါ်မှာတော့ကချင်ပြည်နယ်မြစ်ကြီးနားမြို့ကငြိမ်းချမ်းစွာလှုပ်ရှားမှုတွေကိုဥဆောင်နေတဲ့ကချင်လူငယ်တွေကကန့်ကွက်ရှုံချလိုက်ပါရယ်ချင်းပြည်နယ်ငြိမ်းချမ်းရေးနဲ့ဒုက္ခသည်ပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းတဲ့နည်းလမ်းတွေနဲ့ဆက်လက်လှုပ်ရှားသွားကြမယ်လို့ကချင်လူငယ်ဒုတပိတ်စခန်းဥဆောင်သူကိုလောင်စန်းကပြောပါရယ
်ချင်းပြည်နယ်ကမှာတဲ့မြန်မာတမတော်ဘက်ကနေဒီထံထက်ထိုးစစ်ဆင်မှုတွေကြောင့်ကျွန်တော်ပြည်သူတွေဆင်းရဲဒုက္ခနဲ့တိုက်ပွဲကြားထဲမှာပြင်းပြနေတဲ့ပြည်သူတွေအတွက်လူသားချင်းစာနာထောက်ထားမှုနဲ့ကျွန်တော်တို့တို့ရဲ့နေရာမှာဝိုင်းဝန်းခံစားပြီးမှဝိုင်းဝန်းပူးပေါင်းပါဝင်ပြီးမှကျွန်တော်ကချင်လူငယ်ထုတွေနဲ့အတူတိုက်ပွဲဝင်နေတဲ့ပြည်ချင်းမျိုးကိုတွေကိုဒီလိုမျိုးတိုင်းပြည်ရဲ့ပြည်ကြောင်းလေးမှုကိုလုပ်နေတဲ့နိုင်ငံတော်အစိုးရကနေဒီကျေတုတော့ဒီငင်းချမ်းစွာစံတာထုတ်ပေါ်တဲ့ကိစ္စတွေကိုဆန်းစီချင်းချောက်မှုတွေမတရားဒီအစီအစဉ်မျိုးတွေကိုပြင်းပြထန်ထန်ရှုံချပါတယ်။ပချင်းလူငယ်ထုတွေကလည်းဒီကိစ္စတွေတော့ကျွန်တော်တို့ကပြီးဖန်စီချင်းချောက်မှုတွေဆက်လက်ပြီးမှရှိနေမယ်ဆိုရင်ကတော့ကျွန်တော်တို့လည်းဒါဒီအပေါ်မှာကျွန်တော်တို့တုံ့ပြန်မှုတစ်ခုခုတော့ကျွန်တော်လုပ်လာရပါလိမ့်မယ်။ဆိုတော့ကျွန်တော်တို့ကတော့ဖန်စီခံရတဲ့လူငယ်တွေတချင်းမျိုးတွေနဲ့အတူကျွန်တော်ရပ်တည်သွားမှာဖြစ်ပါတယ်
။ငင်းငယ်ရေးလုပ်ငန်းစဉ်ကိုဦးစားပေးအကောင့်ထဲပေါ်မယ်ဆိုတဲ့အရသာအစိုးရလက်ထက်စစ်ပွဲတွေအချိန်မြင့်လာသလိုတိုင်းရင်းဒေသတွေမှာမတည်ငြိမ်မှုတွေနဲ့ဒေသခံပြည်သူတွေအထိဒုက္ခရောက်နေကြရတဲ့အနေအထားကိုတော့သမ္မတနိုင်ငံတော်အတိုင်ပင်ခံတို့အနေနဲ့လူမရှုထားသင့်ဘူးလို့လည်းပြောပါတယ
်ဒီမြန်မာတပ်မတော်ကနေပြင်းထန်တဲ့ထိုးစစ်ဆင်မှုတွေရှိနေတာကိုနိုင်ငံတော်အစိုးရပေါ့နော်ကျွန်တော်တို့တပ်မတော်အစိုးရချင်းတင်လာတဲ့တပ်မတော်ဦးဝင်းမြင့်ရောစိတ်ကောင်စလာဖြစ်တဲ့ကျွန်တော်တို့တိုင်ပင်ခံတော်ဆန်းစုကြည်ရောလွတ်တော်ဥက္ကဋ္ဌတွေရောကျွန်တော်ဒီအပေါ်မှာနှုတ်ဆက်နေတဲ့ဟာကကျွန်တော်တို့ကချင်ပြည်နယ်ထုတွေကလည်းတော်တော်လေးမျိုးကအကြီးကြီးကျွန်တော်ဖြစ်နေတာပေါ့နိုင်ငံတော်အစိုးရနဲ့ဒီတပ်မတော်အပေါ်မှာလည်းပြည်သူတွေရဲ့ယုံကြည်အားကိုးမှုတွေကတော့ပိုပိုပြီးမှကြားရှင်းလာမှာဖြစ်ပါတယ်ဒီအပေါ်မှာအစိုးရကနေဒီလိုမျိုးရော့ရော့ရဲရဲကန်တဲ့ဖြည့်ရှင်းတယ်မျိုးမဟုတ်ပဲနဲ့ခိုင်မာပြတ်တာတဲ့အစိုးရနဲ့တတ်မတော်ရဲ့ကြားမှာကောင်းကောင်းမွန်မွန်ကြတဲ့ဒီအပေါ်မှာလှုပ်ဆောင်တင်တယ်လို့ကျွန်တော်တို့ကဒါပြောတောင်းဆိုချင်ပါတယ
်ငင်းငယ်ရဲ့လူလူလှုပ်ရှားမှုတွေကိုတော့ရန်ကုန်မြို့နဲ့တခြားမြို့တွေမှာလာမယ့်မေလ12ရက်နေ့စနေနေ့မှာခြိတက်လမ်းလျှောက်ဆန္ဒပြဖို့စီစဉ်ထားကြတယ်လို့လည်းဦးဆောင်စီစဉ်သူတွေကပြောပါတယ်ရှင
်မတ်စုမွန်ရဲ့သတင်းလွှာကိုနားဆင်ကြကြတာဖြစ်ပါတယ်ဥယောတပတိုင်မှာငင်းငယ်ရေးနဲ့ဗုဒ္ဓဘာသာပုံမူကျေပြန့်လာစေဖို့အတွက်ယူရဲပြီးတော့ကျင်းပမယ်ပထမဆုံးအချိန်မြောက်ဥယောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုလာမယ့်ဇူလိုင်လထဲမှာကျင်းပဖို့ရှိနေပါတယ်။ဥယောပမှာရောက်ရှိပြီးတော့အခြေချနေကြတဲ့ဗုဒ္ဓဘာသာဝင်မြန်မာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမယ့်ကွန်ရက်တစ်ခုကိုလည်းထူထောင်သွားနိုင်ဖို့အဲ့ဒီဖိုရမ်မှာဆွေးနွေးကြမယ်လို့ဆိုပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုညံဝဲအောင်ကပြောပြပေးမှာပါ
။ပထမဆုံးအချိန်မြောက်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုဇူလိုင်လ26ရက်ကနေ31ရက်နေ့ထိဒေးမတ်နိုင်ငံအနောက်ဘက်ကျမ်း Off မြို့က ဓမ္မစာရာဓမ္မအရေးသာသနာပြုဘုန်းတော်ကြီးအကြောင်းမှာကျင်းပသွားမယ်လို့တွဲဆောင်ပွဲကိုစီစဉ်သူတွေကပြောပါတယ်1988ခုနှစ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းလူအခွင့်အရေးချိုးဖောက်မှုနဲ့ဖိနှိပ်မှုအကြောင်းအမျိုးမျိုးကြောင့်မြန်မာပြည်သူတွေမိသားစုလိုက်ရွှေ့ပြောင်းအခြေချနေလာကြတဲ့နိုင်ငံတွေထဲမှာဥရောပနိုင်ငံတွေလည်းပါဝင်လာပါခရစ်ယာန်နဲ့အခြားဘာသာဝင်တွေအများစုရှိတဲ့ဥရောပနိုင်ငံတွေမှာငြိမ်းချမ်းရေးနဲ့ဗုဒ္ဓသာသနာပိုမိုကျယ်ပြန့်လာစေရေးရည်ရွယ်ချက်နဲ့ဒီလိုတွဲဆောင်ပွဲလုပ်ရတာပါလို့ဂျာမနီနိုင်ငံဖရန့်ဖတ်မြို့ဓမ္မဒူတကျောင်းပဒါနနိုင်ကဆရာတော်ဥက္ကဋ္ဌလတာမီက VOA ကိုမိကြပါတယ
်ခေဆက်ဆက်မှာမြန်မာတွေဟာအကြောင်းမျိုးမျိုးနဲ့ဒီဥရောပတိုက်ကိုရောက်လာကြတယ်ပေါ့ဒီအစိုးရတွေကလည်းပဲတနေရာစီတနေရာစီမြန်မာတွေနေရာချထားကြတာတွေ့ရတယ်ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့အထူးသဖြင့်တော့ဒီဘက်မှာဆိုလို့ရှိရင်ဒီ meditation နဲ့ပတ်သက်ပြီးတော့စိတ်ဝင်စားမှုတွေကအများကြီးရှိတယ်ဗုဒ္ဓဘာသာနဲ့ပတ်သက်ပြီးတော့လှုပ်ပေးစရာတွေအများကြီးရှိနေတယ်ပေါ့အဲ့တော့လူငယ်တွေရဲ့အင်အားကတိတ်လိုအပ်တယ်လို့ဦးဇင်းကမြင်မိတဲ့အခါကျတော့ဒီဒိမကပြီးခဲ့တဲ့နှစ်ကဦးဇင်းတို့ဖွင့်ပြတဲ့ကျောင်းလေးမှာဥရောပတိုက်အနှံ့ပြားကကိုမြန်မာပြည်ကွာတွေဗုဒ္ဓဘာသာလူငယ်တွေသူတို့အချင်းချင်းတနေရာထဲမှာတွေ့ဆုံပြီးတော့အမြင်တွေဖလှယ်ကြမယ်ကိုယဉ်ကျေးမှုကိုဘာသာစကားကိုဘာသာတရားကိုနိုင်ငံအကြောင်းပေါ့ဒါတွေကိုအချင်းချင်းအပြန်ပြန်အလန့်လန့်ပေါင်းကူးပြီးတော့ဆောင်ရွက်သွားနိုင်တဲ့ကိုယ်ရည်လေးတစ်ခုရှိတယ်ဆိုလို့ရှိရင်တော့ဒါဦးဇင်းတို့ဒီဥရောပတိုက်အတွက်တော့ဒါပထမဆုံးခြေလှမ်းအနေနဲ့အင်မတန်မှအကျိုးထိရောက်မယ်လို့ထင်တယ်ပေါ့လေ
ဥရောပရောက်မြန်မာဗုဒ္ဓဘာသာလူငယ်တွေကြားချစ်ကြည်ရင်းနှီးစေမဲ့ကွန်ရက်တစ်ခုထူထောင်သွားနိုင်ဖို့ဒီဖိုရမ်မှာဆွေးနွေးသွားဖို့ရှိကြောင်းဆရာတော်ဥက္ကဋ္ဌလတာမီကမိန့်ပါတယ
်ဥရောပမှာ well organized ကြဲကြဲပြန့်ပြန့်ဦးဇင်းတို့ဒီ organize လုပ်ထားတာမရှိသေးဘူးဒီလူငယ်တွေကြတော့ဒီအကြောင်းတွေဒီအကောလိပ်တွေတက္ကသိုလ်တွေတက်နေတဲ့အခါကျတော့ဒီရဲ့ယဉ်ကျေးမှုတွေလည်းအကုန်သိနေပြီဥပဒေတွေလည်းပဲအင်မတန်နားလည်နေတဲ့လူငယ်တွေဖြစ်တော့သူတို့ရဲ့မျိုးဆက်ကြရင်တော့ဒီဥရောပတိုက်မှာဟိုဘုရားဘာသာနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကအများကြီးဆောင်ရွက်ပေးနိုင်နိုင်မယ်လို့ဒါဦးဇင်းတို့ကယုံကြည်တာပေါ့
မြန်မာနိုင်ငံမှာရခိုင်အရေးကိစ္စနဲ့ပတ်သက်လို့ဖြစ်ဖြစ်အစွန်းရောက်တဲ့တန်ဃာတော်တွေရဲ့လူရက်တွေကြောင့်ပဲဖြစ်ဖြစ်နိုင်ငံတကာမှာမြန်မာယဟန်တန်ဃာတွေရဲ့ပုံရိပ်ကြာဆင်းနေတာပါဒါကြောင့်ဗုဒ္ဓဘာသာဝင်တွေရဲ့ပုံရိပ်ပြန်လည်မြင့်တင်နိုင်ဖို့ဥရောပရောက်မြန်မာလူငယ်တွေကတဆင့်လှုပ်ဆောင်သွားဖို့ရှိတယ်လို့ဆရာတော်ဥက္ကဋ္ဌတာမီကမိန့်ပါတယ
်မကောင်းတဲ့ပုံရိပ်တွေများများဖြစ်နေပြီဆိုလို့ရှိရင်ဦးဇင်းတို့အနေနဲ့ကောင်းတဲ့ပုံရိပ်တွေများများပေါ်ထုတ်ပေးဖို့လိုအပ်တာပေါ့မှာဦးဇင်းတို့ကိုယ်တိုင်ဆိုလို့ရှိရင်လည်းပဲအခုဒီဂျာမန်ဟိုတက္ကသိုလ်တွေမှာသင်တန်းကျောင်းတွေမှာတွားရတယ်တွားရတဲ့အခါမှာကိုယ့်ရဲ့ပြောဆိုပြုမှုတွေဟာဟိုကောင်းတဲ့ပုံရိပ်အဖြစ်ထွက်လာဖို့ပေါ့ကိုယ်ဘာသာတရားကလည်းပဲငင်းချက်မှုပဲအဓိကပေးတယ်ဆိုတဲ့ဟာကိုဦးဇင်းတို့များများပြောပေးဖို့လိုတာပေါ့ဒါတွေများများဖော်ပေးလို့ရှိရင်တော့ဒါနိုင်ငံတကာပုံရိပ်ကောမြန်မာနိုင်ငံပုံရိပ်ကောကိုယ့်ဘုရားဘာသာနဲ့ပတ်သက်ပြီးတော့အများကြီးပြန်တက်လာမယ်လို့ဒါဦးဇင်းကတော့ယုံကြည်တယ်ပေါ့
ဇူလိုင်လတဲ့ကျင်းပမဲ့ပထမအကြိမ်ဥရောပဗုဒ္ဓဘာသာလူငယ်များဖိုရမ်ကိုတက်ရောက်ဖို့ဂျာမနီ၊ဒိန်းမတ်၊ဆွီဒင်၊နော်ဝေး၊နယ်သာလန်ကလူငယ်တွေကိုဖိတ်ကြားထားပြီးမြန်မာနိုင်ငံကယဟန်တချို့နဲ့တီလာရှင်တချို့လည်းတက်ရောက်ဖို့ရှိပါတယ်။ဒီအတွေ့အုံမဲ့ဖိုရမ်မှာအလို့ယုံဆွေးနွေးပွဲ၊ဝါဆိုသင်္ကန်းကတ်လူပွဲနဲ့ကိုပင်ဟေဂင်မြို့လေ့လာရေးအစီအစဉ်တွေပါဝင်ပြီးဒီဖိုရမ်ကနေဥရောပသာသနာပြုလုပ်ငန်းတွေမှာလူငယ်တွေရဲ့အခမ်းအနားမြှင့်တင်ဖို့ဥရောပရောက်ဗုဒ္ဓဘာသာလူငယ်တွေကြားကိုယ့်ရဲ့တစ်ခုထူထောင်သွားဖို့နဲ့ငြိမ်းချမ်းသာရတဲ့ဗုဒ္ဓဘာသာအတိုင်းအဝိုင်းပုံမကျေပြန့်လာစေဖို့ရည်ရွယ်ထားတယ်လို့ဓမ္မအရေးသာသနာပြုကြောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံမိုးအောင်ဆက်သွယ်မေးမြန်းပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။ VOA American တန်ရဲ့ဗိုလ်ထုနေ့မနေ့ပိုင်းအစီအစဉ်တွေကိုဆက်သွယ်ပြီးတော့အသံလွှင့်နေပါတယ်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးချက်တွေကိုတင်ဆက်ပြီးစောင့်မျှော်နားဆင်ကြပါလို့အတိပေးအပ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American အတန်းက2018ခုနှစ်မေလ9ရက်ဗိုလ်ထူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလာမီတာ190 kHz 1509လည်းတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့ website ဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်ဖတ်နိုင်ပါလိမ့်ခင်ဗျာ။
ကျွန်တော်တို့ပြောဆိုနေတာတောင်းဆိုနေတာကတော့ကျွန်တော်တို့ဒီမောင်ဝိုင်းဒေတာရဲ့ကျေးဇူးရှင်လုံငန်းပဲမဟုတ်ဘူးねကချင်ပြည်နယ်မှာဒေတာ
ဒါကတော့ဒုတိယပိုင်းအစီအစဉ်ထုတ်လုပ်တဲ့အခါမှာဓာတ်ရဲ့လေးလိုင်းဆွေးနွေးကောင်းကိုပြန်လည်တင်ဆက်တဲ့အခါမှာအပြည့်စုံကြားကြမှာပါအဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်နန်းနခင်အင်္ဂလိပ်စာသင်ခန်းစာပူချချက်အစတာတွေကိုထုတ်လွှင့်ပေးမှာပါအခုချိန်ဆိုတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုကောက်နှုတ်ပြီးတော့ဥကြော်စမ်းသားနဲ့အတူတင်ပြပေးပါမယ်
ရူညာကိစ္စကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတရုတ်ကောင်ဝဲဆိုတဲ့ခေါင်းစဉ်နဲ့ AFP ရဲ့ရေးသားချက်ကို Bangkok Post မှာဖတ်ရပါတယ်။ရူညာတွေအပေါ်တိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ဖိအားပေးမဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဗြိတိန်နိုင်ငံကဥဆောင်တိုက်တွန်းတာတရုတ်ကဆန့်ကျင်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနဲ့ Bangladesh ကပြန်ဝင်လာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ကမွတ်စလင်ရူညာ9သိန်းကျော်ထွက်ပြေးခဲ့ရတဲ့ကိစ္စအဖြစ်ရှာဖို့ဆွေးနွေးနေတာပြခဲ့တဲ့အပတ်ကတော့ဗြိတိန်ကလူခွင့်ရေးချိုးဖောက်မှုတွေကိုစစ်ဆေးရမှာပွင့်လင်းမြင်သာမှုရှိဖို့နဲ့တာဝန်ရှိသူတွေကိုတာဝန်ရှိစေဖို့ကြေညာချက်မူကြမ်းတစ်စောင်ရေးဆွဲတင်ပြခဲ့ပါတယ်။ဒီမူကြမ်းမှာတာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးမဲ့ကိစ္စအလုံးကိုဖယ်ရှားပြီးတရုတ်နိုင်ငံကပြင်ဆင်ထားတဲ့ကြေညာချက်မူကြမ်းတစ်စောင်ကိုတနင်္လာနေ့ကပြန်လည်တင်ပြခဲ့ပါတယ်။အခြေခံအကြောင်းရင်းတွေကိုသာအလေးထားဖြေရှင်းဖို့နဲ့ရခိုင်ပြည်နယ်မှာဖွံ့ဖြိုးရေးကတဆင့်တင်ငင်မှုစီလာအောင်ယင်းနှံ့ပြုံနှံ့ကြဖို့တရုတ်ကအဲ့ဒီထဲမှာတောင်းဆိုထားတယ်လို့ဆိုပါတယ်။တရုတ်ရဲ့ပြောင်းလဲပြင်ဆင်ချက်မူကြမ်းကိုဗြိတိန်ပြင်သစ်အမေရိကန်နဲ့တခြားအဖွဲ့ဝင်နိုင်ငံတွေကပယ်ချတယ်လို့လည်းဆိုပါတယ်။တရုတ်တော်ကိုဆက်လက်ဆွေးနွေးကြတယ်လို့လည်းဖော်ပြထားပါတယ်။နိုဝင်ဘာလတုန်းကကြေညာချက်တစ်စောင်မှာတော့မြန်မာနိုင်ငံအနေနဲ့သီးရစစ်တပ်ကိုထိန်းချုပ်ဖို့တောင်းဆိုထားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဗီဒီယိုအနာစီးတဲ့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံလိုနိုင်ငံကကန့်ကွက်ဖို့ရှိနေတဲ့အတွက်အဖြေရနိုင်လိမ့်မယ်မဟုတ်ပါဘူးဒီပြဿနာဟာ ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုဖြစ်တယ်လို့ကုလသမဂ္ဂစွပ်စွဲပေမဲ့မြန်မာဘက်ကတော့ဒါဟာအဆုံးရောက်တွေကိုရှင်းလင်းဖို့ရည်ရွယ်ချင်းသာဖြစ်တယ်ဆိုပြီးပယ်ချထားပါတယ်လူခွင့်ရေးအစုတွေကတော့မြန်မာနိုင်ငံကိုလူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်ခြင်းအတွက် ICC ခေါ်နိုင်ငံကပြစ်မှုဆိုင်ရာခုံရုံးကစစ်ဆေးဖို့တောင်းဆိုထားပါတယ်မြန်မာအစိုးရကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုရောကုလသမဂ္ဂလူခွင့်ဆိုင်ရာအထူးသံကိုယ်စားလှယ်ရန်ဟိလီကိုပြည်ဝင်ခွင့်ငင်းဆန်ထားပါတယ်မြန်မာနိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာတွေကိုဘေးကင်းလုံခြုံစွာပြန်လာနိုင်ရေးခွင့်ပြုဖို့နဲ့ခွဲခြားဆက်ဆံမှုကိုအဆုံးသတ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတိုက်တွန်းထားတယ်လို့လည်းရေးသားထားပါတယ်ခင်ဗျာ
Frontier Online စာဆောင်မှာ Expanding Political Imagination Beyond Constitutional Limits in Kachin ဆိုတဲ့ခေါင်းစဉ်နဲ့စတလနောရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမြောက်ဖက်ချက်မှာအတိတ်တဖန်ပြန်ပြီးဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းပိတ်မိနေတဲ့ထောင်နဲ့ချီတဲ့အိုးရင်စွန့်ခွာထွက်ပြေးကြသူအရက်သားတွေရဲ့အရေးကိုပြည်내ဝန်ကြီးချုပ်အနေနဲ့ကြားဝင်ကူညီဆောင်ရွက်မပေးနိုင်တဲ့အတွက်ကချင်အရက်ဖက်လူမှုအဖွဲ့အစည်းကမထင်မရဲဖြစ်နေပါဗျ။ဒီကိစ္စအတွက်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုစင်ကြေးပေးစရာမဟုတ်ပါဘူး။ဧပြီလ17ရက်နေ့တုန်းကစစ်တပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အတွက်တနိုင်းမြို့နယ်အတွင်းမှာရှိတဲ့အောင်လော့ကျေးရွာကရွာသား1500လောက်ဟာတောတွင်းကိုထွက်ပြေးတင်းရှောင်ခဲ့ကြပြီးအဲ့ဒီအချိန်ကဆလို့တောတွင်းမှာပိတ်မိနေခဲ့ကြပါတယ်။အောင်လော့ကျွာနဲ့နှမိုင်ခွဲလောက်ကွာဝေးတဲ့အချိန်က KIA တပ်မဟာနှစ်ဌာနချုပ်ကိုအခုခါမှာတော့မြန်မာစစ်တပ်ကသိမ်းပိုက်ထားပါတယ်။ KIA ရဲ့တံပြန်ထိုးစစ်ကိုခုခံနိုင်မှုအတွက်အိုးအိမ်ပစ်ပြီးတော့ထွက်ပြေးနေကြတဲ့အောင်လော့ကျွာသား1500ကိုလူသားအကာအကွယ်တိုင်းနေဖြစ်မြန်မာစစ်တပ်ကအတုံးပြုနေတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ပိတ်မိနေတဲ့စစ်ဘေးရှောင်ဒုက္ခသည်ကယ်ဆယ်ရေး NLD အစိုးရကဘာမှလုပ်မပေးနိုင်တဲ့အပေါ်ကချင်ရက်ဖက်လူမှုအဖွဲ့အစည်းတွေကဒေါသထွက်နေကြပါတယ်။မဆောင်နိုင်တော့တဲ့ကချင်လူငယ်တွေဟာအတွေ့အကြုံရှိတဲ့ရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေရဲ့ထောက်ခံမှုနဲ့ကချင်လူငယ်လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။လူငယ်တွေနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်တို့ ညှိနှိုင်းကြပေမဲ့ဘာမှထူးခြားတဲ့ရက်လက်မရခဲ့ပါဘူးရွေးကောက်တင်မြောက်ခံနိုင်ငံရေးသမားဝန်ကြီးချုပ်တယောက်အနေနဲ့ထိတ်တန့်အစိုးရအမှုထမ်းရာထူးကြီးကိုရယူထားပြီးတော့ကိုယ့်ကိုတင်မြောက်တဲ့မဲဆန္ဒရှင်ပြည်သူတွေအတွက်ဆောင်ရွက်ပေးရမယ့်တာဝန်ကို2008ခုနှစ်အခြေခံဥပဒေကလုတ်ပိုင်ခွင့်ကိုကန့်သတ်ထားလို့ပါဆိုပြီးတော့အကြောင်းပြချက်နဲ့ခေါင်းဆောင်နေလို့မရနိုင်ဘူးလို့ထောက်ပြထားပါတယ်ရွေးကောက်တင်မြောက်ထားတဲ့ဝန်ကြီးတွေအနေနဲ့ကိုယ့်ရဲ့မဲဆန္ဒရှင်ပြည်သူတွေအတွက်2008ခုနှစ်အခြေခံဥပဒေရဲ့ကန့်သတ်ချက်ဘောင်ကိုချက်တွင်ပြီးတော့တွေးခေါ်တဲ့စိတ်ကူးစိတ်တမ်းရှိဖို့လိုတယ်ဆိုပြီးရေးသားထားပါတယ်ခင်ဗျာဒီ OE ကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဆက်ပြီးနားဆင်ကြရမှာကတော့မနက်ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian သုံးနှုန်းတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
smell a rat
ဖြစ်ပါတယ်စာလုံးပေါင်းက smell smell ကအနံ့ရတာ a ကတခုတကောင်း rat rat ကကြွဲဆိုတော့ squirrel ထုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကြွဲအနံ့ရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ကြောင်းကတော့ကြွက်ပုအနံ့ကလို့ဆိုပါတယ်ကြွက်ပုဟာတိတ်နံပြီးတိတ်ကိုခံရခက်တဲ့အတွက်ကြောင့်လေဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့ဘာရဲ့ညာရဲ့လို့အတိအချမသိပဲနဲ့အတိစိတ်ကနေတခုခုမတင်ငါစရာမူမှန်နာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို I smell a rat လို့ညီညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြပါစို့
When her husband started getting back home late from work Mary smelled a rat
သူမျိုးသားကခုတလောအိမ်ပြန်လာနောက်ကျနေတော့မယ်ရီလည်းမတင်ကားတဲ့စိတ်တွေဖြစ်လာတယ်လीလို့ဒေးဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When her husband started getting back home late from work Mary smelled a rat
အသည့်စိတ်ကနေတခုခုမတင်ကားစရာမူမှန်နာမနှစ်မြို့စရာရှိနေတယ်ဆိုတာကိုခံစားရတာကို idiom အသုံးရဘယ်လိုပြောမလဲ
smell a rat
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာပါအခုတော့မနေ့ကညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လင်းပေးပါမယ်ကိုဇော်ဝင်းလှိုင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာဒီရိုက်ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုးစားပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့လက်ရှိကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ဒုက္ခသည်တွေအရေးပဲဆိုရင်ဆိုလို့ရနိုင်တဲ့ဒီရွာပုံးရွာရှောင်းဒေသခံရွာသားတွေထွက်ပြေးနေရတဲ့ကိစ္စဖြစ်ပါတယ်ဒေသခံတွေဟာထောင်ထဲချီပြီးတော့ဒီစစ်ပေးတံတွေကကင်းလွတ်ရာတောတွေတောင်တွေတဲ့ကိုထွက်ပြေးပုန်းရှောင်နေကြရတာဖြစ်ပြီးတော့အစာရေစာပြက်လက်တာနောက်ကျန်းမာရေးအခြေအနေစိုးရိမ်ရစရာရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတော့သတင်းတွေလည်းသောတာရှင်တွေနေ့တိုင်းလို့လို့အခုနောက်ပိုင်းမှာကြားနေရမှာဖြစ်ပါတယ်ဆိုတော့ဒီကိစ္စကိုဒီဒုက္ခသည်တွေကိုကယ်တင်ဖို့အတွက်ကချင်ပြည်နယ်အစိုးရကနေကိုယ်တည်းဆီလွတ်လိုက်တဲ့ဟာကလည်းအစောပိုင်းမှာတတ်မတော်ကနေပြီးတော့ခွင့်မပြုတာကြောင့်အလိုညွှန်းရေးအကြောင်းပြချင်တယ်ပေါ့လေခွင့်မပြုတာကြောင့်သူတို့တွားကယ်လို့မရခဲ့ဘူးပြန်လည်လာခဲ့ကြရတယ်ပေါ့ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့တဲ့အဓိကထားဖိတ်ခေါ်ထားတဲ့သူတွေကတော့ကချင်ပြည်နယ်ဖားကန့်ဒေသကိုကိုစားပြုတဲ့အမျိုးသားလွတ်တော်ကိုစလဲဥက္ကမောင်မြင့်ရှိပါတယ်နောက်ရန်ကုန်တိုင်းဒေသကြီးကအမျိုးသားလွတ်တော်ကိုစလဲဒေါ်စုဇန္နာလာလာဆိုးနောက်ပြီးတော့ဒီပြီးခဲ့တဲ့ဒီလွတ်တော်ပထမတက်တန်းမှာအင်ဂျန်ရန်ဒေတာကိုအခုဒီပဋိပက္ခလေးဖြစ်နေတဲ့အင်ဂျန်ရန်ဒေတာပေါ့နော်အင်ဂျန်ရန်ဒေတာကိုကိုစားပြုခဲ့တဲ့ပြည်သူလွတ်တော်အမတ်ဟောင်းလည်းဖြစ်ဒီအမျိုးသမီးတွေအရေးကိစ္စနဲ့ပတ်သက်ပြီးတော့တက်ကြွစွာဥဆောင်လှူရှားနေတဲ့သူလည်းဖြစ်တဲ့ဒေါက်တွဲဘူးရှိပါတယ်။နောက်ဒီဒုက္ခသည်တွေပြင်မိနေတာကိုကဲထုတ်နိုင်ရေးအတွက်ဒီမြစ်ကြီးနားမြို့မှာရှေ့တန်းကနေပြီးတော့လှူရှားနေတဲ့ကချင်းလူငယ်တုတဖိတ်စခန်းဥဆောင်ကော်မတီဝင်တဦးဖြစ်တဲ့ကိုလွန်ဆောင်းတို့လည်းရှိနေကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးဥက္ကမောင်မြင့်ကိုဖိတ်ခေါ်ခြင်းပါခင်ဗျာဥက္ကမောင်မြင့်လေးလိုင်းပေါ်ရှိပါလား
အရှိပါရယ
်ဥက္ကမောင်မြင့်ကျွန်တော်တို့ကလိုရင်းတူရှင်းလေးအရင်ပြောပေးမလားနောက်ဆုံးအခြေအနေဥက္ကမောင်မြင့်သိရတဲ့အခြေအနေကမနေ့နဲ့ဒီနေ့မှာကျွန်တော်တို့လူတွေကိုသွားပြီးတော့ကဲထုတ်လာနိုင်ခဲ့တယ်အာဆိုတော့အခုဘလောက်ကဲပြီးသွားကဲတင်လိုက်နိုင်ပြီလဲခမန်းကြီးဘလောက်ကြာနေသေးတယ်လို့သိပါလဲခင်ဗျာဟ
ုတ်ကျွန်တော်မနေ့ကသိရတဲ့အတိုင်းအတာတော့ည7:00တိကမ္ဘာရောက်တဲ့ဥကြီးကတော့125ကိုအဲ့ဒါတွေကိုအလုံးကိုသူတို့သက်ဆိုင်ရာနိဆိုင်ရာယူရာတွေကိုအလုံးပို့ဆောင်ပြီးပါပြီလောက်ဆိုင်ရန်တထိုင်ရန် နန်စီရင်နောက်ပြီးတော့မှဒီဥစ္စာပေါ့နန်းဟိုင်တို့ပါတော့မိုးကောင်းတို့အားလုံးသူပို့လိုက်ပါပြီအဲ့ဒါလေးတွေသူတို့အကုန်လုံးပို့ပြီးပါပြီကျွန်တော်တို့ဒီနေ့ဖြစ်ဖြစ်တာကတော့ဒီအောင်လောက်ကနေမှ138ယောက်ကဒီနောင်နန်းဘူကဥစ္စာပေါ့ခရစ်ယာန်မစ်ရှင်ခရီးအကြောင်းမှာဒီနေ့ရောက်လာပါတယ်၄နိုင်ကျော်လောက်ကအဲ့ဒါကြီးလေကျွန်တော်တို့ရောက်ကြည့်ရှုပြီးသွားပြီအားလုံးကျွန်တော်တို့ရောက်ကြိုးဆုပ်ပြီးပါပြီ
ဟုတ်ကဲ့အဲ့ဒီအောင်လောက်ကိစ္စကိုကျွန်တော်ပြောချင်လို့ပါအခုဦးခမောင်မြင့်ဟိုရင်ကျွန်းပြောတဲ့အောင်လောက်ဆိုတာဒီတနိုင်းမြို့နယ်ကအောင်လောက်ကျေးရွာကိုဆိုလိုတာထင်ပါတယ်ကျွန်တော်တို့အစောပိုင်းမှာသိနေရတာကအောင်လောက်ကရွာလုံးကျွတ်ပျောက်နေတယ်လူတစ်ထောင်လောက်ရှိတယ်ဆိုပြီးကျွန်တော်တို့သတင်းကြားနေရတာဆိုတော့တစ်ထောင်ဆိုတာမဟုတ်ဘူးလားဒါမှမဟုတ်လေသူတို့ကအဲ့ဒီတစ်ထောင်ထဲကနေကွဲထွက်လာတဲ့အုပ်စုလားအခုဦးခမောင်မြင့်တို့ဖျားเจ้าမှာတွေ့ကြရတဲ့ဒူတရားကျော်ဟာ
အဲ့ကျွန်တော်တို့မေးကြည့်ပါလေဘာကြောင့်မို့လို့ပထမတော့တို့အလုံးအတူတူပဲတဲ့ဘာကြောင့်လဲဆိုတော့အဲ့ဒီမှာတို့ကွဲသွားရခြင်းအကြောင်းရတချို့အသက်ကြီးတဲ့လူလမ်းလျှောက်နိုင်တဲ့ဟာတို့ကလေးတို့ကလေးမွေးတာတွေရှိတဲ့ဟာတွေကြတော့တို့ကကြင်ရစ်ခဲ့ပါတယ်တဲ့လက်ဖက်လည်း80-80လောက်ပြန်ရောက်ပါဦးမယ်တဲ့အဲ့နောင်နှက်ဘက်ကို
အော်ဟုတ်ကဲ့ကျေးဇူးပါဟုတ်ပြီအဲ့ဒါဆိုရင်တော့ဒီဟာကတော့နည်းနည်းဟိုနည်းနည်းတော့ရုပ်လုံးပေါ်လာပြီပေါ့နော်အခုကျွန်တော်ဒေါ်ဆူဇန်နာလလဆိုးကိုလေးလိုက်မဖိတ်ခေါ်ကြပါနဲ့ခင်ဗျာ
โอเค
ดอสนาล่ะဆိုတော့အခုလက်ရှိမှာလွတ်တော်အမှလည်းဖြစ်တယ်နောက်ဒီအမျိုးသမီးနဲ့ကလေးငယ်အများဆိုင်ရာကော်မတီမှာလည်းပါဝင်နေဆိုဒီအခုဒီအခုပြေးကြတဲ့သူတွေအများစုဟာလည်းကျွန်တော်တို့သိရသလောက်ဆိုရင်အမျိုးသမီးနဲ့ကလေးငယ်တွေများတယ်ပေါ့နော်ဟိုအသက်ကြီးရွယ်အိုတွေလည်းပါတာပေါ့အမျိုးသမီးဆိုတဲ့အထက်မှာဆိုတော့ဟိုဒီဟာတွေဖြစ်နေရတာဟာအခုလွတ်တော်အခုဒီဟာဖြစ်တာဆိုဒီတရက်နေ့အထက်မှာဖြစ်တာမဟုတ်ဘူးလေဟိုတိုက်ပွဲတွေဆက်ဖြစ်တာဆိုဧပြီဒီပြင်းပြင်းထန်ထန်ပြန်ဖြစ်လာတာ AP လာဇန်းလောက်ကဆက်ဖြစ်တာဆိုတော့ဟိုအခုထွက်ပြေးနေရလွတ်တော်မှာကအခုတားတဲ့ဆန်တဲ့လွတ်တော်ကပိတ်ထားတဲ့အချိန်ဖြစ်နေတော့ဆရာမတို့အနေနဲ့ဘာလို့ပြေးနိုင်တယ်လဲလွတ်တော်ရဲ့အခန့်ကဏ္ဍကဒီလိုကိစ္စတွေမှာဘယ်လောက်အထိဝင်ပြီးတော့ပါဝင်ဆောင်ရွက်ခွင့်ရှိမလဲအဲက
ျမတို့ကအခုဟိုအရင်နေရပေါ့နော်ဒီကော်မတီအနေနဲ့ကချင်ပြည်နယ်ဘက်ကိုဆင်းပြီးတော့အမျိုးသမီးနဲ့ကလေးသူငယ်ရဲ့အခြေအနေတွေကိုလေ့လာဖို့ဆိုပြီးတော့အစီအစဉ်တော့ရှိပါတယ်။ဒါလည်းဆိုကျွန်တော်တို့ဒီကော်မတီရဲ့ outreach program ပေါ့နော်ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်ကျွန်တော်တို့ PNP နယ်ဘက်ကိုဆင်းခဲ့တယ်။နေဆက်ထိကျွန်တော်တို့ရောက်ခဲ့တယ်။အဲ့နေဆက်မှာရှိတဲ့ဟိုဒါပေါ့နော်မြောက်ဒီမှာရှိရဲ့ shelter တွေကြီးကျွန်တော်တို့ရောက်ခဲ့ပြီးတော့မှအဲ့ရအခြေအနေတွေကျွန်တော်တို့ဒါပြည်သူတွေနဲ့လည်းတွေ့ခဲ့တယ်နောက်တော့မိုင်းထီးတဲ့ဟိုပြည်သူတွေနဲ့ပေါ့နော်အမျိုးမျိုးရောကလေးတွေရောကျမတို့တွေ့ပြီးတော့ကျမတို့အဲ့ဒါကိုနော်ဒီခီးသွားတဲ့အစီရင်ခံစာတွေပါတွေကိုကျမတို့အာလွတ်တော်ဥပဒေကိုပြင်ပြပြီးဖြစ်ပါတယ်အဲ့တော့ကျမတို့ကဒီဟိုဒီနှစ်ထဲမှာပေါ့နော်ကျမတို့ကချင်းပြည်နယ်ကိုကျမတို့အာ outreach သွားဖို့ဆိုတော့ကျမတို့စီစဉ်ထားတာတော့ရှိပါတယ်ဒါပေမဲ့အဲ့ဥစ္စာကတော့ဒီနှစ်ထဲမှာဆိုတော့ကျမတို့ရဲ့ဟို timeline ရပါတော့ဒီမိုးရပြီးပြီးမှသွားမယ်လို့တော့ကျမတို့စီစဉ်တာဒီအဲ April မှာအဲ့လိုတိုက်ကြွေးတွေပါရေးဖြစ်လာရေးဆိုတာလေကျမတို့အဲကြားပါတယ်သိပါတယ်အဲခုနက interview ဖြေခဲ့တဲ့ဥက္ကမမင်းနဲ့လည်းကျမအနေနဲ့အဆက်အသွယ်ရှိပါတယ်တခါလေတော့ကိုကျေရောရနေပြီးကျမကိုတော့ဒီအဖုန်းကြီးပါရေးချက်တယ်ကျမလည်းတင့်တော်တဲ့အကြံဉာဏ်တွေလမ်းပြီးတော့ပေးတယ်ဒါပြန်နေတော့ချိတ်ဆက်ပြီးဆောင်ရွက်တာတွေလည်းလုပ်တယ်တခါလေညဖက်ပေါ့နော်7-10 နာရီလည်းကျမတို့ကအနေနဲ့ဖုန်းအဆက်အသွယ်ရှိပါတယ်ဒါကတော့ကျမတို့ဒါလွတ်တော်ပြိတ်နေတဲ့အတွက်ကြောင့်ကျမကတော့ဒါရန်ကုန်မှာရှိနေတဲ့အတွက်ကြောင့်သူ့ကိုအရေးကနေပဲကျမအဲ့လိုမျိုးလမ်းပြီးတော့အခုညီပေးနိုင်ပါတယ်ဆိုတော့ကျမတို့ဒီလိုမျိုးအဖြစ်နေတဲ့အခြေအနေတွေပေါ်မှာဒီမျိုးသမီးတွေနော်နောက်တော့ခလေးခံစားရရှိမှုအပေါ်မှာစက်ထူထက်မြဟိုစိတ်မကောင်းဖြစ်ရပါတယ်အဲ့ဒီအတွက်ကိုလည်းကျမတို့ကဟိုဆက်လက်ကူညီဖို့ပေါ့နော်အာကူညီရရှိဖို့အတွက်ကျမတို့ဆက်လက်ကြိုးစားဆောင်ရွက်သွားမှာပ
ါဟုတ်ကဲ့ဆရာမဟိုတခုရှိတာကဟိုဆရာမတို့ဒီခီးစဉ်စီစဉ်ထားတာကဟိုဆရာမတို့အနေနဲ့ကြိုတင်စီစဉ်ထားတာလည်းရှိတယ်ဒါပေမဲ့လည်းမိုးရသည်ရှိနေတဲ့အတွက်မိုးရသည်ပြီးတော့မှသွားဖို့ဆိုတော့အခုလက်တလောဖြစ်နေတဲ့အနေအထားကသဘောအချင်းလိုမျိုးဖြစ်လာတော့ဒီသေးရှင်ဖြစ်နေတော့ဆရာမတို့အနေနဲ့ဒါကိုပို့ပြီးတော့လင်းလင်းမြန်မြန်လုပ်ဖို့ဟိုလုပ်ဖို့အစီအစဉ်မရှိဘူးလားဟိုဒီမိုးရသည်ဆိုတော့အတိုင်းပဲဆရာမတို့သွားမဲ့လူတွေတောင်ခက်ခဲတဲ့သူဟိုတော်ရဲမှာဒုက္ခရောက်နေတဲ့သူတွေကပို့ပြီးတော့အခက်ကြုံရမယ်သူတို့ကပို့ပြီးတော့ဟိုအန္တရာယ်ကြီးမားတဲ့ပြဿနာတွေစာဝန်ကြီးကျမကြီးအကုန်လုံးသူတို့ကပို့ပြီးတော့အခက်ခဲနေရင်ဆိုင်ရမှာပေါ့အဲ့တော့ဆရာမတို့လွတ်တော်ဘက်က ဒီကိစ္စကိုအားချင်းဆောင်ရွက်ဖို့လွတ်တော်ကိုယ်စားလှယ်အဖွဲ့သွားတာမဟုတ်ရင်တောင်မှအစိုးရအနေနဲ့အမြန်ဆုံးဒီကိစ္စကိုပြေလည်အောင်လူသားချင်းစာနာမှုအနေနဲ့လှုပ်ဆောင်ပေးဖို့အစိုးရကိုတိုက်တွန်းတာဖိအားပေးတာမျိုးလုပ်လို့မရနိုင်ဘူးလားခင်ဗျာ
။အဲအစိုးရကိုရောကျမတို့အမြဲတမ်းဆက်သွယ်ပြီးတော့ဆောင်ရွက်နေပါတယ်။တခုဆိုလို့ရှိရင်ကျမတို့အမြဲတမ်းဟို communication channel လည်းရှိပါတယ်။ဆိုတော့သူတို့လုပ်နေတဲ့ဟာလေရှိခုနဆရာတို့ပြောတယ်ထဲမှာလည်းပါတယ်လေ။ဝင်ကြီးကိုယ်တိုင်ဆင်းတော့သွားပြီးတော့လုပ်နေတာကြီးလည်းရှိရဲ့။အဲ့တော့ဒီလိုမျိုးဥစားပေါ့နော်နေနေမြန်မြန်သွားဖို့ဘာညာဆိုတာလည်းသာကျမတို့ကလွတ်တော်ကော်မတီအနေထားနဲ့ဆိုလွတ်တော်ဥက္ကဋ္ဌရဲ့ခွင့်ပြုချက်တို့ပေါ့နော်စီမံဆောင်ရွက်ချက်တို့အဲ့အရာတွေကလိုပါလေကျမတို့စူးစမ်းသွားမှာပါမသွားဘူးလို့တော့မဟုတ်မလုပ်ဘူးလို့တော့မဟုတ်လေကျမတို့စူးစမ်းသွားအစီအစဉ်ရှိတယ်ဆိုတာကိုပြောပြတာဒါဟိုဥစားပေါ့နော်လုပ်တယ်ဆိုတာလည်းကျမတို့လက်ခံပါတယ
်ဟုတ်ကဲ့ဆရာမကျေးဇူးပါဟုတ်ကဲ့အဲ့တော့ကျွန်တော်အခုလေလိုက်ပေါ်ကိုဒီကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီဒုက္ခသည်တွေလူမျိုးရေးအတွက်လူငယ်တွေကိုကောင်းဆောင်ပြီးတော့တပိတ်စကံဖွင့်ပြီးလှူရှားခဲ့တဲ့အဖွဲ့တွေကဥဆောင်သူတူဖြစ်တဲ့ကျွန်တော်လွန်ဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျလေလိုင်းပေါ်မှာလွန်ဆောင်ရှိပါလား
ဟုတ်ကဲ့ရှိပါတယ
်လွန်ဆောင်ရေဒီကိစ္စဟာရှင်းရှင်းပြောရမယ်ဆိုရင်တော့ဟိုလွန်ဆောင်တို့လိုလူငယ်တွေလွန်ဆောင်အပါဝင်လူဆောင်တို့လိုလူငယ်တွေကမြစ်ကြီးနားမြို့မှာဖိဖိစီစီနဲ့တက်တိုက်တွန်းတွန်းတပိတ်စကံနဲ့ဖွင့်ပြီးတော့ဒီအစိုးရရုံးရှိတဲ့နေရာမှာလှုပ်ဆောင်ခဲ့ကြလို့ဒီဟာအချိန်မြင့်လာပြီးတော့အခုလိုမျိုးကဲထုတ်တဲ့အဆင့်ကိုရောက်လာတယ်လို့ပြောရင်လည်းမမဘူးပေါ့နော်ဆိုတော့လွန်ဆောင်တို့ဘက်ကအခုအနေအထားကဟိုသွားပြီးတော့ကူညီတဲ့အထက်မှလည်းလွန်ဆောင်တို့နဲ့လွန်ဆောင်တို့အဖွဲ့ရလူတွေပါမှာပဲဆိုတော့အခုဘလို့တိထားတယ်လဲအခုအစိုးရကပြည်ထောင်စုဝန်ကြီးကရှေ့လျှောက်ဒီကြံနေတဲ့လူတွေကိုကဲတင်ဖို့ကိစ္စမှာဘာတွေလှုပ်ဆောင်မယ်ဆိုတာမျိုးဆွေးနွေးညှိနှိုင်းတာတွေရှိတယ်လဲကချင်ပြည်နယ်အစိုးရပဲဖြစ်ဖြစ်ပေါ့နော
်ဟုတ်ကဲ့ဒီအစိုးရကနေကျွန်တော်တို့ဒါကိုတာဝန်ယူတာဝန်ခံဖို့အကြည့်ဝါနဲ့လုပ်ရမယ်လို့ကျွန်တော်တို့ပြောလာတော့ကချင်ပြည်နယ်အစိုးရဖွဲ့ကကျွန်တော်တို့ကချင်ပြည်နယ်သူ့ဒီနယ်တွေ့ဆုံဖို့အတွက်ကျွန်တော်တို့တောင်းဆိုရပါတယ်ဒီတောင်းဆိုဝင်ကြီးနဲ့ကျွန်တော်တို့အလွတ်တဘောနဲ့ကျွန်တော်တို့ပြည်ပါတယ်အဲ့မှာကျွန်တော်တို့ရှင်းနေတဲ့အချိန်မှာတော့ကျွန်တော်တို့ရဲ့ဒီဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုကျွန်တော်တို့ကတကယ်ဒီဖြစ်ပျက်ပြီးဆောင်ရတဲ့ PPD ရဲ့အစံတွေကိုကျွန်တော်တို့ပြန်ပြောလာတဲ့အချိန်မှာဒီကတော့ကျွန်တော်ဒါကိုဆောင်ရွက်ဖို့အတွက်ဒီโอเคပါတယ်ဒါမှလည်းကျွန်တော်ဒီကိစ္စဒီကျေစွေရလုံးဝနေပေါ်မှာဘယ်လိုမျိုးကျွန်တော်တို့ mechanism နဲ့တပ်ပါတီဘယ်လိုမျိုးပြောင်းပါဝင်ပြီးမှကျွန်တော်တို့ကျေစွေနဲ့ကိစ္စတွေကိုဒီရေရှင်လုံးဝရှင်တစ်ခုအနေနဲ့ဘာမှဒါရှင်းလင်းမှုတွေကျွန်တော်မရှိပါဘူးဆိုတော့ဘယ်လိုရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့အမြန်ဆုံးကြိုတင်ရမယ့်ဒီလိုင်းလုံးခုမောင်ဝိုင်းဒေတာကိုပဲအဓိက focus တာပြီးမှကျွန်တော်တို့ပြောခဲ့ပါတယ်ဒါကြောင့်မို့ကျွန်တော်တို့ပြောဆိုနေတာတောင်းဆိုနေတာကတော့ကျွန်တော်တို့ဒီမောင်ဝိုင်းဒေတာရဲ့ကျေစွေရလုံးဝမဟုတ်ဘူးနဲ့ကချင်ပြည်နယ်နေရာဒေတာအနောက်ပြားမှာဒီသိပ္ပံတင်းဆောင်ရတဲ့ပြည်သူတွေကိုအမြန်ဆုံးအရေးကြီးဆောင်ရွက်ပေးဖို့တဲ့အမြန်ဆုံးကြေပြင်ပေးဖို့တဲ့အမြန်ဆုံးဒီကားချင်းဆောင်တာထောက်ထားမှုအပြည့်အဝအမြန်ဆုံးပေးဖို့တဲ့ကျွန်တော်တို့ပြောဆိုနေတာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆိုတော့မိုးရာသီကလည်းအခုဆိုစနေပြီလို့ပဲပြောရမလို့ဖြစ်နေပြီဆိုတော့အမြန်ဒီရက်ပိုင်းအတွက်မှာများကဲတင်နိုင်မှာပဲဖြစ်နိုင်မယ့်သဘောဖြစ်နေတာပေါ့နော်အခုကျွန်တော်လေလိုက်မော်ကိုဒေါက်တာဘူးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဒေါက်တာဘူးရှိပါလားခင်ဗျာ
ဟုတ
်ကဲ့ဒေါက်တာဘူးရေဆိုတော့ဒီပြဿနာကအခုဟိုတဖြည်းဖြည်းနဲ့ဟိုအစောပိုင်းကတော့ဟိုနှစ်ဖက် KIA နဲ့တက်မတော်ကြမှာအပြန်အလှန်ကြွကြွကြွကြွပြစ်ကြရကနေပြီးတော့အခုတဖြည်းဖြည်းကြီးလာတော့လေးနဲ့ဘုံကျတဲ့အခြေအနေပါလေဖြစ်လာပြီးတော့အခုဒုက္ခသည်တွေထောင်နဲ့တောင်းနဲ့ချီပြီးဟိုအိုးအိမ်ဆုံးကထွက်ပြရတဲ့အခြေအနေတွေဖြစ်လာတာဟာဘယ်သူမှတာဝန်ရှိတယ်လဲအများစုကတော့ဒါတိကျတဲ့အတိုင်းပဲဒီလက်နဲ့အင်အားအကြီးဆုံးလက်နဲ့ကန်အဖွဲ့စည်းဖြစ်တဲ့မြန်မာတက်မတော်မှာတာဝန်ရှိတယ်လို့လည်းညွှန်းထုတ်ကြတာတော့မှန်တယ်ဒါပေမဲ့လည်း KIA ဘက်ကလည်း KIA ဘက်ကလည်းမြန်မာတက်မတော်ဘက်ကလူတွေလည်းညွှန်းထုတ်ကြတာတွေလည်းရှိတာပဲကျွန်တော်တို့ဒီ VOA ရဲ့ Facebook မှာဆိုရင်လည်းအပြန်အလှန်ပြောနေကြတာတွေရှိတာပဲတပေါ်တက်မတော်မှာတာဝန်ရှိတယ် KIA မှာတာဝန်ရှိတယ်အပြန်အလှန်ပေါ့နော်အဲ့ဒါကိုကြီးချင်းအဖြစ်ဟိုသူ့ဘက်ကိုပဲလည်းညွှန်းထုတ်နေကြတာတွေရှိတော့ဒီဟာကိုအခြေခံဟိုအပေါ်ကချုပ်ပြီးသုံးသပ်ကြည့်မယ်ဆိုလို့ရှိရင်ဘသူဟာတာဝန်အရှိဆုံးဖြစ်မလဲဒီကိစ္စမှာ
ဟုတ်ကဲ့ဒီအကောင်ရှိမှာတော့ဒီနိုင်ငံမှာဆိုလို့ရှိရင်အစိုးရအမြင့်ဆုံးဖြစ်တဲ့အတွက်အစိုးရမှာတာဝန်ရှိပါတယ်တမတော်ကလည်းပဲခုတော်လည်းပြောသွားပါတယ်ဒါကိုရေးဦးစီးချုပ်ကဒီသမရရဲ့လမ်းညွှန်မှုအောက်မှာဥပဒေအတိုင်းပဲလုပ်ပါတယ်လို့ပြောတယ်ဒီအခုစစ်ပွဲတွေကလည်းလွတ်တော်မှာခတ်ပေးတဲ့ budget ကနေအဲဖြစ်လာတဲ့ဟိုပေါ့နော်အမြောက်ဆန်တွေအပေါ်မှာပြည်သူလူထုတွေထွက်ပြေးရတာဖြစ်တယ်တစ်ဖက်ကလက်နက်ကင်တွေမှာလည်းတာဝန်ရှိပါတယ်တိုင်းသားလက်နက်ကင်တွေမှာလည်းတာဝန်ရှိပါတယ်လက်ကုပ်စွာနှစ်ခတ်တီးမှမိတာဖြစ်ပါတယ်ဒါကြောင့်မို့ဒီ
ဘုံကြီးအမြောက်ဆန်တွေတောက်ပြီးပြည်သူလူထုထွက်ပြေးလာတဲ့အတွက်ဒီဟာရဆိုရှင်အစိုးရကနေဒီလွတ်တော်ကနေအသက်ထပေးလိုက်တဲ့အပေါ်ကနေဖြစ်လာတဲ့တိုက်ပွဲတွေဖြစ်တယ်ပေါ့နော်အဲဒီတော့အစိုးရလွတ်တော်နောက်မှဒီတပ်မတော်လက်နဲ့တိုင်းတိုင်းသားလက်နဲ့တိုင်းအားလုံးမှာတောင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်ဒီလိုင်းပေါ်မှာရှိနေတဲ့ကျွန်တော်တို့ဒီကိုငင်းချန်ဖင်လန်နိုင်ငံကိုငင်းချန်ကိုဟိုအချိန်ပေးကြပါတယ်ကိုငင်းချန်ရေတက်နေတဲ့လောက်လုံရင်တူရှင်လေးကျွန်တော်တို့မြန်မာလေးပြောပြလို့
ပြောပါမယ်ခင်ဗျအခုပြောပါပြီစစ်ကကထုတ်ပြန်နေတာသမရညွန်ကြားချက်အတိုင်းပဲပေါ့နော်ကချင်တိုင်းရင်းသားတွေနိုင်ငံတကာပေါင်းစုံမှာဗမာပြည်သူလူထုအကုန်လုံးကပါအစိုးရကိုပြောထားတယ်စစ်တပ်ကိုမနိုင်ဘူးဆိုလို့ရှိရင် ICC ကိုလွှဲပေးလိုက်အခုကအစိုးရကကာကွယ်နေတဲ့အတွက်အဓိကကတော့နိုင်ငံတော်အတိုင်းအမြံပုံကိုနဲ့ဒီဥစ္စာမှာပေါ့တမရမှာပဲတာဝန်ရှိပါတယ်။ကျန်တဲ့တိုင်းရင်းသားတွေမှာတာဝန်မရှိဘူး။တိုင်းရင်းသားတွေကလာတိုက်နေတာမဟုတ်လို့ပါ။ကျေးဇူးများကြီးတင်ပါတယ
်။ဟုတ်ကဲ့ကိုညင်းညာကျေးဇူးတင်ပါတယ်ခင်ဗျာ။အခုလိုလိုရင်းတူရှင်ပြောပေးတာ။ကျွန်တော်ဒေါ်စုတနာလလဆိုးကိုလည်းအလဲပေးတင်ပါတယ်။ဒီမေကွန်ဒီစိတ်မေကွန်မှာပဲဘသူမှတာဝန်ရှိတယ်လို့မြင်မိပါလေခင်ဗျာ။အဓိကတာဝန်ရှိဆုံးကတော့ဒေါ်စုတနာလဆိုးကိုမေးရတာကတော့လက်ရှိအာဏာရပါတီမှာပါဝင်နေတဲ့ဒီအမျိုးသားလွတ်တော်ကိုယ်စားလှယ်တူဖြစ်နေတော့ဆရာမအနေနဲ့ဆရာမမြင်တဲ့အတိုင်းပဲပြောစေချင်ပါတယ
်။ဟုတ်ကဲ့။အဲကျွန်မကတော့ဒီဟာကိုအဲကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ပေါ့နော်တကယ်ထူထားတဲ့နိုင်ငံတကာစာချုပ်ပေါ်မှာပဲမြှင့်တည်ပြောချင်ပါတယ်။မြန်မာနိုင်ငံကစီတော်ပေါ့နော်မျိုးတူရကိုပေါ်မှာမျိုးမျိုးစုံနဲ့ခွတ်တဆဆံမှုမှာပတ်ပြောက်ရေးစာချုပ်ဆိုတာ1990ခုမှာလက်မှတ်ရေးထိုးထားပါတယ်။အဲ့ဒါလီယဘွန်ဖြစ်ပါတယ်။အဲအခုလက်မှတ်ရေးထိုးထားရတယ်အနည်း20ကျော်ခဲ့ပါပြီပေါ့နော်။ဆိုတော့စပြီးတော့လက်မှတ်ရေးထိုးကလေးကယနေ့ထက်ထိပေါ့နော်။အကောင့်ထဲပေါ်ဆောင်ရွက်မှုကလည်းအားနည်းနေပါတယ်။အဲ့စီတော့နဲ့မှဆက်ဆက်ပြီးတော့ UNSCR 1325ပေါ့နော်။အမျိုးသမီးနဲ့ငြိမ်းချမ်းရေးလုံခြုံရေးဆိုတဲ့ဒါကိုကုလသမဂ္ဂရဲ့သဘောဥစ္စာပေါ့နော်ဆုံးဖြတ်ချက်ပေါ့နော်အမှတ်6325ပေါ့အဲ့ဒါတော့စက္ကူလက်ထောင်မှာထုတ်ပြန်ခဲ့ပါတယ်အဲ့ဒါကတော့ဟိုသဘောဥစ္စာပေါ့နော်ဒီ member အနေနဲ့အားလုံးလိုက်နာရှင်းသုံးရမှာဖြစ်ပါတယ်အဲ့တော့ဒီဟိုသဘောတူညီချက်တွေကိုအကောင့်ထဲပေါ်အားမှာတော့အစိုးရရဲ့တာဝန်ဖြစ်ပါတယ်
ဟုတ်ကဲ့အဲ့ဒါကလက်ရှိအချိန်မှာအဲ့ဒါ
1325ဆိုတာကအထက်ကဒီတတိယခါဖြစ်နေတဲ့နေရာမှာအမျိုးသမီးတွေရဲ့လုံခြုံရေးပေါ့နော
်ဟုတ်ကဲ့ဆရာမအဲ့ဒါလက်ရှိမှာကျွန်တော်သိချင်တာကလက်ရှိမှာအဲ့ဒါကို
အမျိုးသမီးတွေရဲ့လုံခြုံရေးအဲ့ဒါလေးကတော့ဒီစစ်တပ်ဖြစ်ပေါ့နော်စစ်တပ်နှစ်ဖက်လုံးမှာတာဝန်ရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာမကျေးဇူးတင်ပါတယ်အဲ့တော့နောက်ဆုံးဥက္ကမမျိုးကျွန်တော်စက္ကန့်20လောက်ကြာနေတဲ့အချိန်လေးမှာအဲ့ဒီမေကွန်းကိုပဲဖြည့်စေချင်ပါတယ်ဘယ်သူမှတာဝန်ရှိပါသလဲခင်ဗျအ
ဓိကရောဗျာတတ်မလို့ပေါ့ဗျာတတ်မလို့ကစစ်တိုက်နေလို့လူဖြစ်နေရောဗျာတိုင်းသားကဘယ်နေရာသွားတိုက်တာလည်းမရှိဘူးသူတို့တိုက်လို့တော့တိုက်ရတာသူတို့ကလုံနေတာနောက်ညီညာရေးဆွေးနွေးပွဲကြီးကြီးလိုက်ပေါ့ဗျာ27ပင်လုံညီလာက27ပင်လုံညီလာကဆွေးနွေးပွဲကြီးမှာအကြေဖြစ်နိုင်လို့ရှိရင်ကျွန်တော်တောင်းဆိုချင်တာ6လဖြစ်ဖြစ်တနည်းဖြစ်ဖြစ်အပြစ်ခံရစိမ်းမဆွေးနွေးကြပေါ့ဥပမာဆွေးနွေးလဲတိုက်လိုက်ဆိုတော့ဒါလည်းသိပေမရှိဘူ
းဟုတ်ကဲ့ဟုတ်ကဲ
့ပေလုံးညီတာကညီကလည်းသမင်းစားပွဲဖြစ်နေတယ
်ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမဝန်ကြီးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်ကတလောက်ပဲရတဲ့အတွက်နောက်ပတ်မှာပြန်ပြီးတော့ဆုံကြပါအောင်လို့
ဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညတိုက်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။90နီးပါးကြာစစ်ဖက်အုပ်ချုပ်မှုပြီးတဲ့နောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးမှာအခက်အခဲမျိုးနဲ့ဆက်ပြီးရင်ဆိုင်နေရပါတယ်။ဒီထဲမှာတပ်ဖြတ်မှုတွေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာလူနည်းစုတွေပေါ်ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေလည်းအပါအဝင်ပါ။နိုင်ငံခြားရေးဌာနရဲ့လူခွင့်ရေးအစီအစဉ်စာကိုထုတ်ပြန်ချိန်ယာယီနိုင်ငံခြားရေးဝန်ကြီးဖြစ်သူ John Sullivan ကရိုဟင်ဂျာတွေကိုလူမျိုးစုနဲ့ရှင်လင်းဖယ်ရှားမှုနဲ့တပ်ဖြတ်မှုတွေကိုပြစ်တင်ရှုတ်ချခဲ့ပါတယ်။ဒီကြက်တဲကိုဖြစ်ရှင်ရင်းနဲ့ကျူးလွန်သူတွေကိုယ့်လူရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ပြည်ထောင်စုကမိတ်ဖက်တွေနဲ့လှုပ်ဆောင်နေပါတယ်။ဩဂုတ်လအစောပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကိုလွတ်ခဲ့တဲ့လူညုံရေးတပ်ဖွဲ့အချို့ဟာလူတွေကိုဖျောက်ဖျက်ပစ်တာ၊တရားလက်လွတ်ဖမ်းဆီးတာ၊ရွာတွေကနေနှင်ထုတ်တာတွေလုပ်ခဲ့ပြီးအဲ့ဒီအထက်ကအများစုဟာရိုဟင်ဂျာတွေဖြစ်တယ်ဆိုတာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဩဂုတ်လ25ရက်နေ့မှာ American Rohingya Salvation Army ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးစခန်း10ခုကိုချိန်ကိုက်တိုက်ခိုက်ခဲ့တယ်လို့ကြေညာပြီးလူညုံရေးတပ်ဖွဲ့ဝင်12ယောက်သေဆုံးခဲ့ပါတယ်။ အဲဒီနောက်ပိုင်းလူညုံရေးတပ်ဖွဲ့တွေကိုယ်သဘောနဲ့ကိုလှုပ်ကြတဲ့ဒါမှမဟုတ်လူညုံရေးတပ်ဖွဲ့တွေနဲ့သဘောတူလှုပ်ဆောင်တဲ့အရသာလက်နက်ကင်တွေဟာတရားလက်လွတ်တက်ဖြတ်တာဖြောက်ဖြက်ပစ်တာမဒိန်ကျင့်တာနှိပ်စက်တာဥပဒေမဲ့ဖမ်းဆီးတာထောင်ထဲချီတဲ့အိမ်တွေဘာသာရေးအဆောက်အအုံတချို့နဲ့တခြားအဆောက်အဦတွေကိုမီးရှို့တာတွေအပါအဝင်ရိုဟင်ဂျာရာသွားတွေအပေါ်မတရားလှုပ်ဆောင်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ခဲ့ပါတယ်။အဲဒီလိုရက်တွေကြောင့်ဧပြီလ၁၈ရက်နေ့အထိဆိုရင်ရိုဟင်ဂျာ9သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြသလိုအခြေအတွက်မသိရတဲ့တခြားတိုင်းရင်းသားလူနည်းစုတွေဟာလည်းရခိုင်ပြည်နယ်တွင်အိုးအိမ်ဆုံးထွက်ပြေးရပါတယ်။2019ခုနှစ်အတွင်းတခြားတည်တာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းလူခွင့်ရေးအစင်ကစားထဲမှာဖော်ပြထားပါတယ်။ဒီထဲမှာဥပဒေမဲ့တက်ဖြတ်တာနိုင်ငံရေးပြောကနဲ့ဖန်ဆီတာအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေအပါအဝင်လူနည်းစုတိုင်းရင်းသားဒေသတွေမှာအာဏာပိုင်တွေကအရက်သားတွေအပေါ်လူခွင့်ရေးချိုးဖောက်တာတွေပါဝင်ပါတယ်။သတင်းတော့တွေနှောက်ယှက်ချင်းချောက်ခံရဖန်ဆီခံကြရပါတယ်။ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်တွေဆက်ပြီးကန့်သတ်ခံထားရပါတယ်။အကျဉ်းထောင်တွေနဲ့ရဲဘက်စခန်းတွေမှာစိုးရွားတဲ့အခြေအနေတွေဆက်ရှိနေပါတယ်။နိုင်ငံလူဦးရေတွေကတချို့ဟာနိုင်ငံမဲ့ဖြစ်နေပြီးလူလက်စွာသွာလာခွင့်ကိုအပြင်းထန်ဆက်ပြီးကန့်သတ်ထားပါတယ်။လိင်လူချစ်သူချင်းပေါင်းသင်းဆက်ဆံရေးကိုပြစ်မှုအဖြစ်အစိုးရကသတ်မှတ်ထားစေဖြစ်သလိုလူမောင်ခိုကူးတာဟာလည်းပြဿနာတရားအဖြစ်ရှိနေစေပါပဲ။လူခွင့်ရေးကိုကောက်ကွယ်တာဟာဘယ်ဒီမိုကရေစီနိုင်ငံမဆိုရဲ့အောင်မြင်မှုအတွေ့အထူးအရေးပါပါတယ်။မြန်မာဒီမိုကရေစီရေးကိုအမေရိကန်ပြည်ထောင်စုကအောင်မြင်စေချင်ပါတယ်။အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုဆက်လုပ်ပြီးရိုဟင်ဂျာလူနည်းစုတွေရဲ့အခွင့်အရေးအပါအဝင်လူ့အခွင့်အရေးကိုလေးစားလိုက်နာကြောင်းပြသရပါမယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။VOA မြန်မာပိုင်းကဗုဒ္ဓဟူးနေ့နံနက်ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့အသံလွှင့်နေပါတယ်။လက်ရှိအခုထုတ်လွှင့်နေတဲ့တနအိစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မုံကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
တဖက်သက်အလျှော့ပေးထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုဘယ်တော့မှမချုပ်ဆိုခဲ့တင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားပြီးနိုင်ငံဆောင်သဘောတူညီချက်ထဲကနေနှုတ်ထွက်လိုက်ပါတယ် JCPOA သဘောတူညီချက်အရအမေရိကန်ပြည်ထောင်စုကရှော့ပေါ့ပေးခဲ့တဲ့အီရန်အပေါ်ပိတ်ဆို့တိုက်ခတ်မှုအလုံးကိုလည်းအမေရိကန်ကပြန်လည်ချမှတ်မယ်လို့ပြောကြားခဲ့ပါတယ်အီရန်သမ္မတဟာဆန်ရူဟာနီကတော့နိုင်ငံဆောင်သဘောတူညီချက်ထဲမှာဆက်လက်ရှိနေမယ်လို့တုံ့ပြန်ခဲ့ပါတယ်အခုလိုမျိုးဒီအမေရိကန်ကနှုတ်ထွက်တဲ့လို့ရဟာကမ္ဘာတက်တမန်လောကမှာအမေရိကန်ပြည်ထောင်စုအထူးချံဖြစ်စီမဲ့ပထမခြေလှမ်းမယ်လို့ဒီမိုကရက်ပါတီဘက်ကပြောပါတယ် Republican Party ကတော့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံချီးမွမ်းခဲ့ပါတယ်အရင်သမ္မတဟောင်းဘရက်အိုဘားမားရဲ့ဒီအောင်မြင်တဲ့နိုင်ငံခြားရေးမူဝါဒတစ်ခုကိုအဆုံးသတ်လိုက်နိုင်တာကြောင့် Republican တွေကသဘောကျနေကြတာပါမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার ဒေါင်းလဲတဲ့အစီအစဉ်ကိုထာဝရမဖြတ်သိမ်းသရွေ့မြောက်ကိုရီးယားပေါ်အရေးယူတန်းခါမှုတွေဆက်ပြီးတော့ထားရှိဖို့အတွက်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့အင်္ဂါနေ့ကသဘောတူခဲ့ကြတယ်လို့အင်ဂျီရောကပြောကြားခဲ့ပါတယ်တရုတ်သမ္မတနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ချုံအန်တို့ဒုတိယကြိမ်မြောက်တွေ့ဆုံခဲ့ပြီးနိုင်ပိုင်းအကြာအင်္ဂါနေ့မနေ့တုန်းကအမေရိကန်နဲ့တရုတ်သမ္မတတို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ကြတာပါအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတော့လော်လော့ဆယ်မြောက်ကိုရီးယားကိုသွားနေပါတယ်မလေးရှားနိုင်ငံမှာဒီကနေ့ကျင်းပမဲ့ထွေထွေရွေးကောက်ပွဲအတွက်ရွေးကောက်ပွဲဝင်ကြမဲ့သူတွေအင်္ဂါနေ့ညပိုင်းအထိမဲဆွဲစည်းရုံးခဲ့ကြပါတယ်။အသက်62နှစ်မှာနိုင်ငံရေးလောကထဲပြောင်းဝင်လာတဲ့အတိုက်ခံခေါင်းဆောင်မဟာဒီယာမိုဟာမက်ကမဲဆန္ဒရှင်တွေအနေနဲ့လက်ထုံးမှုတွေနောက်ကိုမလိုက်မိကြဖို့နဲ့တိုင်းပြည်ကိုကယ်တင်ဖို့တိုက်တွန်းခဲ့ပါတယ်။တိုင်းပြည်ဗန်ဒါဒေါ်လာတန်းနဲ့ချီကိုအလွဲသုံးစားလုပ်ထားတယ်လို့ဆွဆွဲခံနေရတဲ့ဝင်ကြီးချုပ်နာဂျီပရာဇက်ကလည်းအင်္ဂါနေ့ညဘက်ဝက်ပြူဝဲတစ်ခုမှာပါဝင်ပြီးတော့စည်းရုံးခဲ့ပါတယ်ဒီတစ်ခါရွေးကောက်ပွဲဟာဝင်ကြီးချုပ်ရဲ့လက်ရှိအာဏာရညွန့်ပေါင်းပါတီနဲ့မစ္စတာမဟာဒီယာဦးဆောင်တဲ့အတိုက်ခံပါတီကြားအကျိတ်နယ်ဖြစ်မဲ့ရွေးကောက်ပွဲလို့သုံးသပ်နေကြပါတယ်ရှင
်နိုင်ငံတကာသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအခုကြော်အောင်လင်းဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့John Ellison ဖြစ်ပါတယ် BOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှိများနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မွေးပါခင်ဗျာ
This program has come to you from the Voice of America, Washington.